Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်မေလ12ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ line to meter 31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်။ထိတ်တန့်ရောက်သတင်းတွေမှာတော့ဒီကနေ့အမေရိကန်ပြည်ထောင်စုရဲ့မြို့တော် Washington DC မှာစတင်ကျင်းပနေပြီဖြစ်တဲ့ American ASEAN ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ရှိနေတဲ့ ASEAN ခေါင်းဆောင်တွေနဲ့ American သမ္မတ Joe Biden တို့တူးချင်းတီးခြားစီတွေ့ဆုံသွားဖို့ရှိပါတယ်။ဒီလို ASEAN American ထိပ်သီးဆွေးနွေးပွဲကိုတက်နေကြတဲ့ ASEAN ခေါင်းဆောင်တွေတွေ့ဆုံနေကြတဲ့အချိန်မှာမြန်မာအရေးကိုအလေးထားဆွေးနွေးကြဖို့ AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကလည်းတိုက်တွန်းလိုက်ပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံသားရေးဝန်ကြီးနဲ့ American ဒုတိယနိုင်ငံသားရေးဝန်ကြီးတို့ဒီကနေ့ Washington DC မြို့တော်မှာတွေ့ဆုံဖို့ရှိနေပါတယ်။ဒီလိုထိပ်တန်းရောက်သတင်းတွေနဲ့အတူဒီကနေ့စတင်ကျင်းပတဲ့ American ASEAN နှစ်ရက်ကြာထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးသမရအင်ဖြူတော်ကိုကိုယ်တိုင်ရောက်ရှိနေတဲ့ VOA သတင်းတောက်နဲ့ဓာတ်ရိုက်ဆက်သွယ်မေးမြန်းချက်ကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်အမေရိကန်မြန်မာအရေးကျွမ်းကျင်သူအမေရိကန်သမရရဲ့အာရှပစိဖိတ်ဆိုင်ရာထိပ်တန့်အရာရှိကအာဆီယံဟာမြန်မာအရေးမှာအရေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်လို့ဆိုလိုက်ပါတယ်
။ ASEAN has a critical role to play and we want to encourage greater diplomacy. We cannot forget what's playing out.
ဒီလိုမျိုးဒီမြန်မာအရေးကျွမ်းကျင်တဲ့အမေရိကန်တမ်မတ်ဟောင်းနေရဲ့တုံ့ပြန်ချက်အမြင်မျိုးမျိုးကိုလည်းအပြည့်စုံနားဆင်ရဖို့ရှိပါတယ်။ကြာသပတေးနေ့ညအပတ်စဉ်ခန်းနာတွေကိုလည်းတင်ဆက်ပေးမှာပါ။အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။မြန်မာနိုင်ငံကဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုရွေးကောက်တင်မြောက်ခံထားရတဲ့အစိုးရအဖွဲ့အဖြစ်ထိတွေ့ဆက်ဆံဖို့အရေးကြီးတဲ့အကြောင်းမလေးရှားနိုင်ငံသားရဲ့ဝန်ကြီးစိုက်ဖူဒင်အဗ္ဒူလာကမနေ့ကပနာနျူးစ်သတင်းဌာနနဲ့တည်တံတွစ်ဆုံမင်းမြန်ကမှာပြောဆိုတာကို RFA လွတ်လပ်တဲ့အခြားအတန်ကပြန်လည်ထုတ်လွှင့်သွားပါတယ
် Well number 1 we do not recognize the junta
မြန်မာစစ်ကောင်စီကိုအတိအမှန်မပြုတဲ့အကြောင်းနဲ့အတိုက်ခံကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကိုရွေးကောက်ခံအစိုးရအဖြစ်အတိအမှန်ပြုဖို့လိုတဲ့အကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးစိုက်ဖူဒင်အဗ္ဒူလာကပြောသွားတာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းမလေးမေးမှာဒီအဆိုပြုချက်အကြောင်းဖော်ပြခဲ့ကြတဲ့ကဒါဟာအစဉ်ကျင်မဲ့တာဝန်မဲ့ပြောဆိုချက်ဖြစ်တဲ့ဆိုပြီးမြန်မာစစ်ကောင်စီဘက်ကကန့်ကွက်တဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။ဒါကအကြမ်းဖက်မှုတွေကိုအားပေးရာရောက်တဲ့အဆိုပြုချက်ဆိုပြီးကန့်ကွက်ထားပါတယ်။မလေးရှားနိုင်ငံသားရေးဝန်ကြီးစိုက်ဖူဒင်အဗ္ဒူလာကတော့အခက်အခဲအမျိုးမျိုးကြားရပ်တည်နေတဲ့မြန်မာပြည်သူတွေကိုအားပေးဖို့လိုတယ်လို့ပနာနျူးစ်ဌာနနဲ့မေးမြန်းကမှပြောဆိုသွားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဖိတ်ကြားချက်အရအာဆီယံခေါင်းဆောင်အနေနဲ့ထိပ်သီးဆွေးနွေးပွဲမကျင်းပခင်တရက်အလိုအာဆီယံနိုင်ငံသားဝန်ကြီးတွေမနေ့ကဝါရှင်တန်မြို့တော်မှာအလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီအစည်းအဝေးမှာလည်း NUG, NUCC စတဲ့အဖွဲ့အစည်းတွေအပါအဝင်သက်ဆိုင်ရာအဖွဲ့အစည်းအလုံးနဲ့ထိတွေ့ဆက်ဆံဖို့နဲ့မြန်မာနိုင်ငံအတွက်အကူအညီပေးရေးကိစ္စတွေမှာနိုင်ငံတကာအဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်ဖို့မလေးရှားနိုင်ငံသားဝန်ကြီးကတိုက်တွန်းပြောဆိုခဲ့ပါတယ်ခင်ဗျာ။အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲတက်ရောက်နေကြတဲ့အာဆီယံခေါင်းဆောင်တွေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဝါရှင်တန်ဒီစီမြို့မှာတူးချင်းတီးကြားတွေ့ဆုံသွားမယ်လို့အမေရိကန်အစိုးရအဆင့်မြင့်အရာရှိတူးကမနေ့ဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။မေလ12ရက်နဲ့13ရက်နေ့တို့မှာနေ့ရက်ကြာကျင်းပမယ်ဒီအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမြန်မာနိုင်ငံကိုစားပြုနေရာမှာခုံအလွတ်ချထားဖို့ဆိုတာကိုလည်းအာဆီယံနဲ့ဆွေးနွေးခဲ့ကြတယ်လို့အမည်မဖော်လိုတဲ့အမေရိကန်အစိုးရအရာရှိပြောတာကိုကိုးကားပြီးရိုက်တာသတင်းမှရေးပါတယ်မြန်မာစစ်ကောင်စီဟာအာဆီယံဘုံသဘောတူညီချက်ကိုအကောင်အထည်ဖော်ဖို့ပြက်ကွက်တာကြောင့်ဆိုပြီးထိပ်သီးဆွေးနွေးပွဲတွေမှာမြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်ဖို့အာဆီယံအတွင်းဆုံးဖြတ်ထားတာပါအခုအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာလည်းမြန်မာစစ်ကောင်စီကတက်ရောက်ခွင့်မရပါဘူးအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲတက်ဖို့ဝါရှင်တန်ဒီစီမြို့မှာရောက်ရှိနေကြတဲ့အာဆီယံ၉နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေမနေ့ဗုဒ္ဓဟူးနေ့ကအလို့သဘောတွေ့ဆုံဆွေးနွေးကြတာမှာတော့မြန်မာနိုင်ငံအတွက်ထိုင်ကုန်နေရာကလစ်လပ်နေပါတယ်ခင်ဗျာ NUG ဂျာကာလာမြို့သားညီညွတ်ရေးအစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ဟာအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဝင်ဒီရှာမနဲ့ဒီကနေ့ဝါရှင်တန်ဒီစီမြို့မှာတွေ့ဆုံဖို့ရှိပါတယ်အမေရိကန်နိုင်ငံဝါရှင်တန်ဒီစီမြို့မှာမေလ12ရက်ကနေ13ရက်နေ့အထိနှစ်ရက်ကြာကျင်းပမယ်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့အချိန်မှာပဲဒေါ်စင်မအောင်လဲဝါရှင်တန်ဒီစီမြို့မှာရောက်ရှိနေတာဖြစ်ပြီး မေရိကန်ဆိုရအရာရှိတဲ့ပါဝင်ထိပ်သီးဆွေးဝဲတက်ဖို့ရောက်နေကြတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတချို့နဲ့တရားတွေ့ဆုံမှုရှိတယ်လို့သိရပါတယ်။မလေးရှားနိုင်ငံသားရေးဝန်ကြီးကတော့ဒေါ်စင်မာအောင်နဲ့အွန်လိုင်းကနေတွေ့ဆုံခဲ့ပူးသလိုအခုဒီချိန်မှာမျက်နှာချင်းဆိုင်တွေ့ဆုံမှုရှိတယ်လို့ပြောထားပါတယ်။မနေ့ပုတ်ထုနေ့တုန်းကတော့ဒုတိယနိုင်ငံသားရေးဝန်ကြီးဝင်းဒီရှာမားဟာကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးလည်းဖြစ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်လည်းဖြစ်တဲ့ပရတ်စခုံးနဲ့တွေ့ဆုံခဲ့တာမှာအာဆီယံအခြေခံမူပေါင်း၅ချက်ကိုချက်ချင်းအကောင့်ထည့်ဖို့ရေးအကြံဖက်မှုတွေရပ်တန့်ရေးနဲ့တက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံဆွေးနွေးရေးကိစ္စတွေကိုသူ့ဘက်ကတင်ပြဆွေးနွေးခဲ့တယ်လို့ဒုဝန်ကြီးရှာမန်းကတွစ်တာလူမှုကွန်ရက်မှာရေးသားထားပါတယ်ခင်ဗျ။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာအရေးအာဆီယံဘုံသဘောတူညီချက်ကိုထောက်ခံပြီးတက်ဆိုင်ရာအစုအဖွဲ့အားလုံးနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့မြန်မာအရေးဖြည့်ရှင်းဖို့အကြံပြုချက်အားလုံးကိုလည်းကြိုဆိုတယ်လို့အမေရိကန်နိုင်ငံသားရေးဌာနဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးဂျွန်ဖတ်က VOA နဲ့တိတ်မင်းမြန်စင်မှာပြောဆိုလိုက်ပါတယ်
We welcome any proposals and we continue to work with all stakeholders
to make sure that we support Australia's support. အခုအစည်းအဝေးမှာမြန်မာနိုင်ငံဘက်ကနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲတက်ရောက်ခွင့်ပေးတဲ့အတွက်စစ်ကောင်စီကိုစားပြုနိုင်ငံသားရေးဝန်ကြီးဒါမှမဟုတ်အကြီးအကဲတွေကိုဖိတ်ကြားခြင်းမရှိပါဘူးထိပ်သီးဆွေးနွေးပွဲကျင်းပချိန်မှာအမေရိကန်နိုင်ငံသားရေးဌာနအကြီးအကဲအရာရှိတွေအပါအဝင်အာဆီယံတာဝန်ရှိသူတချို့နဲ့ဆွေးနွေးဖို့ UNG နိုင်ငံသားရေးဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဝါရှင်တန် DC မြို့မှာရောက်ရှိနေပါတယ်ခင်ဗျာ
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ American ASEAN ရဲ့ဂျာထိပ်သီးစည်းဝေးပွဲကျင်းပဖို့ ASEAN ခေါင်းဆောင်တွေ Washington DC မြို့မှာတွေ့ဆုံနေကြခြင်းမြန်မာနိုင်ငံတွင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေနဲ့လူခွေချိုးဖောက်မှုတွေကိုလည်းခေါင်းဆောင်တွေအနေနဲ့လေးပီးဆွေးနွေးကြဖို့ Amnesty International နိုင်ငံကလုံခြုံရေးချမ်းသာ권အဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။ February 1ရက်နေ့ကစစ်တပ်ကအနာသိမ်းမိခြင်းကစလို့မြန်မာစစ်တပ်ဟာလူခွေချိုးဖောက်မှုတွေကိုဇက်တိုက်ပုံမကျူးလွန်နေတဲ့အတွက်အာဆီယံရဲ့အခြေခံမူပေါင်း၅ချက်ဟာမအောင်မြင်ဘူးလို့ AI ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်းဖြစ်ပေါ်နေတဲ့လူခွေချိုးဖောက်မှုတွေဟာဒေသအတွက်စိုးရိမ်စရာဖြစ်လာနေပြီဆိုတာကိုအာဆီယံအနေနဲ့လက်ခံဖို့အချိန်တန်ပြီလို့လည်းAI ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်ကသူ့ပြည်သူတွေပေါ်မှာကြမ်းဖက်နှိပ်စက်မှုတွေဟာပြည်သူတွေအတွက်ဘေးကင်းလုံခြုံမှုမရှိုံနဲ့မကဘဲတိုင်းပြည်စည်းဝါးပါဆုပ်ယုပ်ကြဆင်းလာနေတယ်လို့ဆိုပါတယ်။ထောင်နဲ့ချီတဲ့မြန်မာပြည်သူတွေဟာဘေးကင်းလုံခြုံမှုအတွက်ရောအလုတ်ကန်ရှာဖွေဖို့အတွက်ပါအိန္ဒိယထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေကိုထွက်ပြေးနေကြရတယ်ဆိုတဲ့အချက်ကိုလည်း AI ရဲ့ကြေညာချက်မှာထည့်သွင်းဖော်ပြထားပါတယ်။မြန်မာစစ်တပ်ကကျူးလွန်နေတဲ့လူခွင်ချိုးဖောက်မှုတွေကိုအာဆီယံနိုင်ငံတွေအနေနဲ့အရေးတကြီးကိုင်တွယ်ဖြေရှင်းဖို့လိုအပ်တယ်လို့အကြမ်းဖက်မှုတွေကနေထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုစာနာမှုအကူအညီပေးတာအပြင်စစ်တပ်ကိုဆက်လက်နဲ့တင်ပို့မှုပိတ်ပင်ကန့်သတ်ဖို့လိုအပ်တယ်လို့လည်းဆိုပါတယ်။အာဆီယံအနေနဲ့ဒီချက်တွေကိုဘုံသဘောတူညီချက်မချနိုင်ရင်လည်းနိုင်ငံချင်းဆုံးဖြတ်ချက်ချလှုပ်ဆောင်သင့်တယ်လို့ AI ရဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်ခင်ဗျာ။ဖင်လန်နိုင်ငံဒီလိုဖွဲ့ဝင်နိုင်ငံဖြစ်လာဖို့အတွက်ဖင်လန်သမ္မတဆော်လီနီနစ်စတိုနဲ့ဝန်ကြီးချုပ်ဆန်နာမရင်တို့ကသဘောတူထောက်ခံတယ်လို့ပြောကြားလိုက်ပါတယ်။နေတိုးဖွဲ့ဝင်ဖြစ်လာတာကဖင်လန်နိုင်ငံရဲ့လုံခြုံရေးကိုပိုပြီးတော့အားကောင်းစေမှာဖြစ်ပြီးနေတိုးဖွဲ့ဝင်နိုင်ငံအနေနဲ့ဖင်လန်နိုင်ငံကလည်းမဟာမိတ်ခုခံကာကွယ်ရေးတစ်ခုလုံးကိုပိုပြီးတော့အားကောင်းစေမှာဖြစ်တယ်လို့သူတို့ရဲ့ပူးတွဲကြေညာချက်မှာပြောထားပါတယ်။ဖင်လန်ကောင်းဆောင်တွေကတော့သူတို့အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့စဉ်းစားဖို့ဖင်လန်ပါလီမန်နဲ့လူထုကိုအချိန်ပေးခဲ့ပြီးတော့နေတိုးနဲ့အိန္ဒိယဆွီဒင်နိုင်ငံတွေနဲ့တိုင်ပင်ဆွေးနွေးပြီးမှအခုလိုဆုံးဖြတ်ခဲ့တာဖြစ်တယ်လို့ပြောပါတယ်။နေတို့ဖွဲ့ရဲ့တွင်မှုချုပ် Jens Stoltenberg ကတော့တကယ်လို့ဖင်လန်နဲ့ဆွီဒင်နိုင်ငံတွေအနေနဲ့နေတို့ဖွဲ့ဝင်ဖြစ်ဖို့ရှောက်မယ်ဆိုရင်သူတို့အနေနဲ့ကြိုးစားမှာဖြစ်ပြီးဒါကိုအမြန်လှုပ်ဖို့မျှော်လင့်တယ်လို့လည်းပြီးခဲ့တဲ့ဧပြီလနောက်ပိုင်းကပြောကြားထားပါတယ်။ရုရှားကတော့ဖင်လန်နဲ့ဆွီဒင်တို့ကနေတို့ဖွဲ့ဝင်ဖြစ်လာပြီးတော့အဖွဲ့ကိုတိုးချက်မယ်ဆိုရင်စီးရရရောနိုင်ငံရေးရပါဆိုရင်စရာအကျိုးဆက်တွေဖြစ်လာနိုင်တယ်ဆိုပြီးတော့ပြီးခဲ့တဲ့မတ်လကသတိပေးထားပါတယ်ခင်ဗျာ။ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာဖာရီနန်မာကော့စ်ဂျူနီယာအနိုင်ရသွားတဲ့အပေါ်မှာဂုဏ်ယူရလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာဖာရီနန်မာကော့စ်ဂျူနီယာကိုဖုန်းဆက်ပြီးတော့ရွေးကောက်ပွဲအနိုင်ရမှုအတွက်ဂုဏ်ယူကြောင်းပြောကြားခဲ့တယ်လို့အင်ဂျီရောကမနေ့ကပြောပါတယ်။ ဖိလစ်ပိုင်သမ္မတရွေးကောက်ပွဲကနဦးမဲရီအတွက်မူအားလုံးနှီးပါးရေးတွက်ပြီးသွားချိန်မှာတော့မာကော့စ်ဂျူနီယာကသူ့ရဲ့အနည်းဆုံးပြိုင်ဘက်ထက်မဲရလက်အများကြီးတာလုံနေတာကြောင့်ဒီရွေးကောက်ပွဲမှာအနိုင်ရတယ်ဆိုပြီးတော့မနေ့ဗုဒ္ဓဟူးနေ့ကကြေညာခဲ့တာပါ COVID-19 တိုက်ဖျက်ရေးရာသီဥတုပြောင်းလဲမှုဆိုင်ရာပြဿနာလူခွေလေးစားလိုက်နာဖို့ပါဝင်ကျေပြန်တဲ့ကိစ္စရပ်ဒီမှာနိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုချက်ထွင်သွားဖို့လုပ်နေချိန်မှာပဲအမေရိကန်နဲ့ဖိလစ်ပိုင်မာမိတ်ဆက်ဆံရေးဆက်လက်အားကောင်းလာစေဖို့အတွက်သူ့အနေနဲ့ရွေးကောက်ခံသမ္မတနဲ့အလို့အတူတွဲလို့သွားဖို့စောင့်မျှော်နေတယ်လို့သမ္မတဂျိုးဘိုင်ဒန်ကလေးပီပြောကြားခဲ့ကြောင်းအင်ဂျီရောရဲ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာတရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုအန္တရာယ်ဖြစ်အောင်နိုင်ငံသားတပ်ဖွဲ့တွေနဲ့ပူးပေါင်းကြံစည်တဲ့ဆိုပြီးတော့တန်တရားရှိမှုနဲ့ဟောင်ကောင်ကတပ်တော်90ရှိတဲ့ရိုမန်ကက်သလစ်ဖုန်းတော်ကြီးတစ်ပါးအစိုးရတဦးနဲ့နောက်ထပ်၂ယောက်တို့ကိုဖမ်းဆီးလိုက်ပါတယ်ဒါဟာတရုတ်စိုးရဘက်ကဟောင်ကောင်မှာလူခွင့်ချိုးဖောက်မှုတွေကိုဆက်လက်ကျူးလွန်လာနေတာရဲ့နောက်ထပ်အရေးလက္ခဏာတွေဖြစ်ပြီးဒီပေါ်မှာလည်းအတော်များများကပြစ်တင်ရှုတ်ချလိုက်ပါတယ်။ဖမ်းခံလိုက်ရတဲ့သူတွေထဲမှာကာဒနယ်ယဟန်မတ်ဂျိုးဆပ်ဇန်ဆိုတော့တရုတ်ဆောင်ဒန်နစ်ဆိုရှင်းနေမာဂရက်နောင်းနဲ့သူတွေတီနဲ့ဥရေပြူကောင်စီအဖွဲ့ဝင်ဟောင်းတဦးတို့ပါဝင်တယ်လို့လူခွင့်ရဲ့အဖွဲ့တွေကပြောပါတယ်။ကာဒနယ်ဖုံးတော်ကြီးဇန်ဖမ်းခံရတဲ့ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့စိုးရိမ်မိတယ်လို့လည်းဗာတီကန်ပြောခွင့်ရမက်တီယိုဘရူနီကပြောပါတယ်။ဒါပြင်အမေရိကန်သမ္မတအင်မီတော်ကလည်းဖုန်းတော်ကြီးဇန်နဲ့တခြားမတရားဖမ်းဆီးထားတဲ့သူတွေကိုချက်ချင်းလွတ်ပေးဖို့အပါအဝင်ဟောင်ကောင်ကရှေ့နေနေတဲ့တခြားလူခွင့်အကြံပေးတွေကိုတရုတ်နဲ့ဟောင်ကောင်အာဏာပိုင်တွေကပြစ်မှတ်ထားတာတွေကိုရပ်တန့်ဖို့တောင်းဆိုလိုက်ကြောင်းအင်မီတော်ဒုတိယပြောခွင့်ရကမနေ့ကပြောကြားလိုက်ပါတယ်ခင်ဗျာ
မေလာစနေရနေ့ဂျာတာပရီနေ့ညရဲ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ထိတ်တန့်ရောက်သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြပေးကြပါမယ်အရင်ဆုံးတော့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မှာဒီကနေ့စတင်ကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအကြောင်းသတင်းနဲ့စပါမယ်ကမ္ဘာအရေးရောမြန်မာအရေးကိစ္စတွေနဲ့အပြန်အလှန်စီးပွားရေးကိစ္စတွေဆွေးနွေးမယ်အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုဒီကနေ့ဝါရှင်တန် DC မြို့တော်မှာစတင်မှာဖြစ်ပါတယ်ဒီထိပ်သီးအစည်းအဝေးကျင်းပမယ့်အခြေအနေနဲ့ပတ်သက်လို့အမေရိကန်သမ္မတအင်ဖြူရောမှာသတင်းယူဖို့ရောက်ရှိနေတဲ့မက်ခင်ဖြူထွေးကိုမမျှသတင်းအောင်ကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
။အခုမက်ခင်ဖြူထွေးကဒီသမ္မတအင်ဖြူရောမှာသတင်းယူဖို့ရောက်နေတယ်ဆိုတော့ဒီကနေ့နဲ့မနေ့ဖြန်နှစ်ရက်မှာကျင်းပဖို့ရှိတဲ့ဒီအမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲအစီအစဉ်လေးနဲ့ပတ်သက်ပြီးတော့တိတိလောက်ကိုပြောပြပေးပါအောင်ရှင်။ဟုတ်ကဲ့ပါရှင့်။ဒီကနေ့ကတော့ဒီအာဆီယံစည်းဝေးက12ရက်13ရက်နေ့ရက်ကျင်းပမယ့်ထဲမှာပါဒီနေ့ဂျာတာပရီနေ့မှာတော့ဒီမနေ့မနက်ပိုင်း7နာရီခွဲမှာလွတ်တော်ဥက္ကဋ္ဌနန်စီပလိုစီကနေပြီးတော့မှအာဆီယံခေါင်းဆောင်တွေကိုလွတ်တော်မှာကြိုဆိုပါမယ်ကြိုဆိုပြီးလို့ရှိရင်ဒီပါတီကြီးနှစ်ရက်စလုံးကဒီလွတ်တော်ခေါင်းဆောင်တွေပါဝင်ပြီးတော့အာဆီယံခေါင်းဆောင်တွေနဲ့နေ့လယ်စာအတူတူစာရင်းနဲ့ဆွေးနွေးစကားပြောကြမှာဖြစ်ပါတယ်ဒါကမနက်ပိုင်းပေါ့နော်ဆိုတော့အဲ့ဒီနောက်မနက်ပိုင်းပြီးသွားတော့နေ့လယ်2နာရီထိုးကြလို့ရှိရင်တော့ဒီအမေရိကန်မှာရှိတဲ့စီးပွားရေးခေါင်းဆောင်တွေနဲ့အာဆီယံခေါင်းဆောင်တွေဒီကဒီကုန်သွယ်ရေးဌာနမှာဆက်ပြီးတော့သူတို့တွေ့ကြပါမယ်ဒီနှစ်ဖက်စီဝါရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကိစ္စတွေကိုအဓိကဆွေးနွေးမယ်လို့တော့ခန့်မှန်းရပါတယ်။အဲဒီနောက်ညနေပိုင်းမှာတော့9နာရီခွဲမှာတော့ကျွန်မအခုရောက်နေတဲ့ဒါအင်ဗျူရောပေါ့နော်။အင်ဗျူရောမှာသမ္မတကနေပြီးတော့အာဆီယံခေါင်းဆောင်တွေကိုကြိုဆိုမယ်။ကြိုဆိုပြီးတာနဲ့6နာရီရနေပြီးတော့9နာရီခွဲထိမှာတော့အညစာအတူတူဧကန်ကျွေးမွေးမှာဖြစ်ပါတယ်ဆိုတော့ဒါကဒီနေ့အတွက်အစီအစဉ်ပါဆိုတော့တောက်ကြနေကြလို့ရှိရင်တော့အဓိကဆွေးနွေးပွဲတွေအလုံးကနိုင်ငံခြားရေးဌာနမှာပဲရှိနေမှာပါ။ဆိုတော့မနေ့ပိုင်းမှာမနေ့7နာရီခွဲမှာဒုသမ္မတကမလာဟဲရစ်နဲ့ဒီအာဆီယံခေါင်းဆောင်တွေနဲ့စပြီးတော့နေ့လယ်စာအတူတူဆိုင်နဲ့တွေ့ကြမယ်တွေ့ပြီးသွားရင်တော့ဒီလက်ရှိမှာအခုလောလောဆယ်မှာကတော့ဒီနိုင်ငံဆိုင်ဝင်ကြီးဘလင်ကန်ကတော့ဒီကိုဗစ်ဖြစ်နေတဲ့အတွက်ကြောင့်မလို့သူကတော့ virtually ပဲဆွေးနွေးပွဲတွေပါပါမယ်လို့ကျွန်တော်တို့သိထားပါတယ်ဒါပေမဲ့ဒီနေ့လယ်ပိုင်းမှာဒီဒုသမ္မတကမလာဟဲရစ်နဲ့အတူတူအာဆီယံခေါင်းဆောင်တွေနဲ့ဒီမှာရှိတဲ့ဒီကုန်သွယ်ရေးရာဝန်ကြီးတွေเนาะစီးပွားရေးဆိုင်ရာဒီမှာရှိတဲ့ဝန်ကြီးအတော်များများပါဝင်ပြီးတော့ပေါ့เนาะဆွေးနွေးမှာဖြစ်ပါတယ်ဒီတည်င်းနေထဲမှာတော့လေဒေတာရင်းစီးပွားရေးလုံခြုံရေးအရေးကြီးနေတဲ့အချိန်ပေါ့เนาะဒီလိုစိန်ခေါ်အကဲဆန်းမှုတွေရှိနေတဲ့အချိန်မှာဒီထိပ်သီးစီးဝေးပွဲကိုကျင်းပတယ်ဆိုပြီးတော့ရေးတာကိုတွေ့ပါတယ်အဓိကဆွေးနွေးမဲ့အကြောင်းအရာတွေထဲမှာဘယ်လိုအကြောင်းအရာတွေကိုအဓိကထားပြီးတော့ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်ရှင်ဟုတ်ကဲ့အဓိကကတော့ဒီအာဆီယံနဲ့အမေရိကန်ကြားမှာကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့ပေါ့နော်အာဆီယံကတိထက်ပိုပြီးတော့ဒီအမေရိကန်နဲ့ကုန်သွယ်ဆက်ဆံမှုတွေပိုပြီးတော့လှုပ်ချင်တဲ့ဆိုတာတော့ဒါကတော့ထင်ရှားပါတယ်ဆိုတော့နောက်တစ်ခုကတော့ဒီဒေတာရင်းလုံခြုံရေးကိစ္စပေါ့နော်ဒေတာရင်းလုံခြုံရေးဆိုတာမှလည်းဒီအာရှနိုင်ငံတွေဒီအရှေ့တောင်အာရှနိုင်ငံတွေဆိုတာကတရုတ်ရဲ့
နော်စည်ရေးအရာပဲပြောပြောတန်တမာရေးအရာစီးပွားရေးအရာပဲပြောပြောအများကြီးလွှမ်းမိုးမှုခံထားတဲ့နိုင်ငံတွေဖြစ်တဲ့ခါကျတော့ဒီနေရာမှာလဲတောင်တုပ်ပင်လယ်ပြင်လိုနေရာမျိုးမှာဆိုလို့ရှိရင်လဲဒါဒီအာဆီယံနိုင်ငံတချို့နဲ့လဲတရုတ်ကလည်းနေပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတွေလည်းရှိပါတယ်ဆိုတော့အမေရိကန်အတွက်ကကျတော့ဒီဒေတာတွင်းတည်ငြိမ်ရေးနဲ့ဒေတာတွင်းလုံခြုံမှုရှိဖို့ဟာသူတို့အတွက်အများကြီးအရေးကြီးပါတယ်ဆိုတော့ဒီဒေတာတွေလုံခြုံရေးကိစ္စတွေပါမယ်တရုတ်နိုင်ငံချင်းချောက်မှုအပါအဝင်ပေါ့နော်ဆိုတော့ဒါအပြင်ကိုလက်ရှိဒီအာဆီယံနိုင်ငံတွေအပေါ်မှာရောဒီအမေရိကန်အပါအဝင်ကမ္ဘာတဝန်းမှာပါတက်ရောက်မှုတွေဖြစ်နေတဲ့ယူကရိန်းရင်းနဲ့ပတ်သက်ပြီးတော့လဲဆွေးနွေးမယ်ဆိုတာကိုထပ်သွင်းပြောထားပါတယ်နောက်တစ်ခုကတော့ကျွန်တော်တို့မြန်မာနိုင်ငံနဲ့တက်ဆိုင်တဲ့ကိစ္စပေါ့ဆိုတော့မြန်မာအရေးကိုလဲဆွေးနွေးမယ်ဆိုတာကိုဒီအစောပိုင်းအပြီးတော့အရာရှိတွေဒီအမေရိကန်အရာရှိတွေကလဲဟိုအလုံးမိဘကလည်းပြောထားပါတယ်မြမအရေးကလည်းဒီထဲမှာဟိုအဓိကအကြောင်းအရာအနေနဲ့ဆွေးနွေးမယ်ဆိုတာတော့ကျွန်တော်တို့သိထားပါတယ်ရှင
့် Okay အဲ့တော့ဒီမှာလေးလာသူတွေရဲ့အမြင်မှာကြတော့ဒီထိပ်သီးဆွေးနွေးပွဲမှာ Indo-Pacific Data လွတ်လပ်တဲ့အရေးချောင်းတော်လာမှုနဲ့တရုတ်ရဲ့လွှမ်းမိုးမှုတွေကိုအင်အားချိန်ခွင့်ညာချီညှိဖို့အကျိုးစားတဲ့လုပ်ရဆိုပြီးတော့ပြောဆိုနေပါတယ်ကုန်သွယ်ရေးလုံခြုံရေးနဲ့ပတ်သက်ပြီးတော့အာဆီယံနိုင်ငံတွေရဲ့ရည်တည်ချက်ကရော American ပြည်တော်စုရဲ့ရည်တည်ချက်နဲ့အတူတူပဲရှိမယ်လို့ညွှန်လင့်နိုင်မလားဒီပေါ်မှာဘယ်လိုသုံးသပ်ချက်တွေရှိပါသလဲရှင
်ဟုတ်ကဲ့ဒီဆောဆောတော့ပြောခဲ့သလိုပါပဲဒီ data drain မှာ indo pacific data မှာဒီတင်ငယ်အေးချမ်းမှုရှိရေးနဲ့ပေါ့နော်ဒီကုန်သွယ်ရေးအရတုံ့ပြန်ဖို့ကိစ္စတွေဆိုတာအမေရိကန်ရဲ့လည်းအဓိကအကျိုးစီးပွားတစ်ခုဖြစ်ပါတယ်ဆိုတော့အခြေတောင်အရှနိုင်ငံတွေအနေနဲ့ကလည်းအမေရိကန်နဲ့ကုန်သွယ်ရေးကိုပို့ပြီးတော့တွန်းမြစ်ချင်တယ်ဒါပေမဲ့ချိန်ထဲမှာလည်းဆိုတော့ပြောသလိုအရှမှာတရုတ်ကကုန်သွယ်ရေးအရဆိုလည်းရှေ့တန်းမှာအများကြီးရှိနေတယ်စည်ရေးအရပဲကြီးကြီးနော်စီးပွားရေးဒီဒီတန်တမာရေးဆက်ဆံရေးအရပဲဖြစ်ဖြစ်ရှေ့တန်းရောက်တဲ့အခါကျဒါကိုပြန်ပြီးတော့အင်အားချိန်ကုန်ကြညှိဖို့အတွက်ကအမေရိကန်အတွက်လည်းအင်မတန်အရေးကြီးပါတယ်ဆိုတော့အခုဆွေးနွေးပွဲဟာဟိုတချို့ဆိုရင်ဒါကြောင့်မလို့လည်းပြောချတာပေါ့နော်တကယ်တမ်းဒီအာဆီယံထိပ်သီးဆွေးနွေးပွဲဒီလေးလာသုံးသပ်သူတချို့ပြောတာဆိုလို့ရှိရင်ဒါအမေရိကန်နဲ့ဒီတရုတ်နဲ့ချားမှာဟိုအားပြိုင်နဲ့ဟိုဟိုဒီဒီပွဲတစ်ခုလို့တော့မှပြောကြတာပေါ့နော်ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ဒီအာဆီယံနိုင်ငံတွေကတော့အမေရိကန်နဲ့ပို့ပြီးတော့ကုန်သွယ်ရေးတွန်းမြင့်ချင်တာကတော့သေချာပဲဒီအာဆီယံဆိုတာကလည်းအမေရိကန်ရဲ့အဓိကကုန်သွယ်မိတ်ဖက်နိုင်ငံတစ်ခုဖြစ်နေတဲ့အခါကျတော့ဒီဆွေးနွေးပွဲကနေပြီးတော့သူတို့ဒီဒီကုန်သွယ်မှုကိစ္စတွေကိုတော့အဓိကထားပြီးတော့ပြောသွားမယ်လို့တော့ခံမှန်းလို့ရပါတယ
်ဟုတ်ကဲ့ပါဒါကတပိုင်းပေါ့နော်နောက်တစ်ဖက်မှာကြတော့လေဒီ American ပြည်တော်စုနဲ့ကမ္ဘာတဝန်းမှာကြတော့ COVID-19 ကူးစက်မှုတွေကဖြစ်နေတယ်စီးပွားရေးအရာငွေလဲငွေကြေးဖောင်းပွားမှုတွေနဲ့လဲကြုံနေရတယ်အထူးသဖြင့်တခါ Ukraine ကိုရုရှားကနေပြီးတော့ကျူးကျော်တဲ့စစ်ပွဲကလည်းနိုင်ငံတကာအခင်းချင်းမှာအဓိကအာရုံစိုက်နေတဲ့ကိစ္စလဲဖြစ်နေတယ်ဒီတော့ဒီထိပ်သီးဆွေးနွေးပွဲမှာဒီ Ukraine ကိစ္စကလွှမ်းမိုးလာတာမျိုးဖြစ်နိုင်လားရှင့်
ဟုတ်ကဲ့ Ukraine ကိစ္စကိုဆွေးနွေးမယ်လို့လည်းပြောထားပါတယ်ဒါပေမဲ့ဒီနေရာမှာ American နဲ့ ASEAN နိုင်ငံတွေကြားမှာ Ukraine နဲ့ပတ်သက်လို့ရည်တည်ချက်ကတော့မတူကြပါဘူးလက်ရှိအချိန်ထိ Singapore နိုင်ငံတစ်ခုတည်းကသာ Ukraine နဲ့ပတ်သက်ပြီးတော့ဒီ American နဲ့နည်းနည်းအလားတူပေါ့နော်ဟိုဒီပိတ်ဆို့တံခါးချတာမျိုးထောက်ခံတာရှိပေမဲ့ကျန်တဲ့အရှေ့တောင်အာရှနိုင်ငံတွေအားလုံးက Ukraine အရေးမှာneutral ပေါ့ဂျာအနေနဲ့ပဲဘယ်ဘက်မှမမပါဘဲနဲ့သူတို့ကရက်တီတာဖြစ်ပါတယ်ဆိုတော့ရုရှားကလည်းသူတို့အတွက်ကုန်သွယ်ဘက်နိုင်ငံဖြစ်နေတဲ့တစ်ချိန်တည်းမှာလဲဆိုတော့ဒါပေမဲ့ဒီလိုမျိုးရက်တီချက်မတူတဲ့အပေါ်မှာလဲနားလေတဲ့လက်ခံနဲ့ဆိုတော့အမေရိကန်ကလည်းပြောထားပြီးလားဒါမတူကွဲပြားမှုတွေရှိမယ်ဒါပေမဲ့တစ်ချိန်တည်းမှာလဲဖြစ်နိုင်တာကတော့ဒီရုရှားနဲ့ဆက်ဆံရေးကိုတတ်နိုင်တဲ့လောက် short ချပေးဖို့လက်ရှိအနေအထားမှာအမေရိကန်ကဟိုရုရှားနဲ့ဒီဒီအရှေ့တောင်အရှာနိုင်ငံတွေနဲ့လဲရုရှားနဲ့စီးပွားရေးလုပ်နေတာတွေတက်နိုင်တဲ့လောက် short ချပေးဖို့နောက်တစ်ခုကဒီလက်နက်ရုရှားရှိတာလက်နက်မဝယ်ဖို့တွန်းအားပေးဖိအားပေးတာမျိုးတွေတော့ဖြစ်နိုင်တယ်ဒါပေမဲ့အမေရိကန်နဲ့ဒီဒီအရှေ့တောင်အရှာနိုင်ငံတွေကြားမှာယူကရိန်းအရေးနဲ့ပတ်သက်လို့တော့ရည်တည်ချက်မတူတဲ့အတွက်တော့အများကြီးပုံစံပေါ်တူညီချက်ရဖို့ဆိုတော့လည်းမဲ့ကိစ္စမဟုတ်ပါဘူ
းဟုတ်ကဲ့ပါရှင်ဒါပေမဲ့အဓိကကတော့ဒီယူကရိန်းကိုကျူးကျော်တဲ့ရုရှားကနေပြီးတော့ကျူးကျော်တဲ့စစ်ပွဲမှာပေါ့အမေရိကန်အနေနဲ့ငွေအားလူအားသုံးပြီးတော့ပံ့ပိုးနေတဲ့အချိန်ဖြစ်နေတယ်ဒီလိုအချိန်မျိုးမှာအရှေ့တောင်အာရှဒေသရင်းနိုင်ငံတွေပေါ်မှာထားတဲ့အမေရိကန်ပြည်ထောင်စုရဲ့ဂတိကဝတ်တွေကိုရောသူပေးထားတဲ့အတိုင်းဖြည့်ဆည်းနိုင်မှာမလားအမေရိကန်ဘက်ကရောနောက်ထပ်ဘယ်လိုအာမခံချက်တွေဂတိကဝတ်တွေပေးနိုင်မယ်လို့မျှော်လင့်ရပါသလဲ
ဟုတ်ကဲ့ဒါတော့ဟိုတခုရရှိရပေါ့လေအခုဒီလိုမျိုးအမေရိကန်အနေနဲ့ကတကယ်တမ်းဆိုရင်သူ့ပြည်တွင်းရေးမှာလေဟိုဒီကယောဂါပြန်ဒီကယောဂါကင်တွယ်နေတဲ့ကိစ္စတွေเนาะစီးပွားရေးပြန်လည်လန်ထူဖို့ကိစ္စတွေရှိတယ်။ဟိုငွေကြေးဖောင်းပွားတဲ့ပြဿနာတွေလည်းကြုံနေရတယ်။ဒီချိန်ထဲမှာမှဒီယူကရိန်းအရေးမှာလည်းသူတို့ကဒီရုရှားနဲ့ပေါ့เนาะပြင်းပြင်းထန်ထန်ထိတ်ထိတ်တွေးတဲ့အနေအထားမျိုးတွေရှိနေတဲ့ခါကျဒီလိုအနေအထားမျိုးမှာတောင်မှပဲသူတို့ဒီအရှေ့တောင်အာရှနိုင်ငံတွေကိုမေ့လျော့မထားပါဘူး။အလေးထားပါတယ်ဆိုတော့ပြချင်လို့ကိုဒီဖိတ်ဒီဆွေးနွေးပွဲကိုကျင်းပတာမျိုးတွေဖြစ်တဲ့ခါကျတော့ဒီဘယ်လိုပဲဖြစ်ဖြစ်ဒီ
အခြေတအားရှာနိုင်ငံတွေကိုလည်းအလေးထားတယ်ဆိုတော့သမ္မတကပြကျင်တဲ့အတွက်ကြောင့်မလို့ဒီသိပ်ပြီးဆွေးနွေးပွဲကိုလုပ်တာဖြစ်တယ်လို့ဒီလိုပြတာတာကိုကပဲဒါအရှိတောင်အရှာနိုင်ငံတွေအတွက်အာမခံချက်တစ်ခုပေးသလိုပေါ့နော်ဒီအမေရိကန်အနေနဲ့မိလျော့မထားပါဘူးဆိုတာမျိုးနောက်တစ်ခုကယူကရိန်းရင်းနဲ့ဘလောက်ပဲရှုပ်နေပါစေအရှိတောင်အရှာနိုင်ငံတွေနဲ့ဆက်ဆံရေးအခုဆိုရင်ဒီနှစ်ကဒါအာဆီယံနဲ့ US ကြားမှာ55နှစ်ပြည့်တဲ့ဆက်ဆံရေး55နှစ်ပြည့်တဲ့အထိမ်းအမှတ်လည်းဖြစ်ပါတယ်ဆိုတော့ဒီဆက်ဆံရေးပုံမူခိုင်မာသွားအောင်တိဆောက်ဖို့အတွက်အမေရိကန်ဒီဘလို့ပဲသူ့နိုင်ငံအတွင်းမှာအခြေအနေတွေရှိနေပါသေးနိုင်ငံတကာမှာဘလို့ပဲကြုံနေရပါသေးအရှိတောင်အရှာနိုင်ငံတွေနဲ့ဆက်ဆံရေးကိုပူးပေါင်းဆောင်ရွက်ချင်ပါတယ်ဆိုတဲ့ဟာကိုပြတာတဲ့အဓိကကျတဲ့အချက်တစ်ခုလည်းဖြစ်ပါတယ်နောက်တစ်ခုကပြီးခဲ့တဲ့ဒီသမ္မတထရမ့်အစိုးရလက်ထက်မှာဆိုလို့ရှိရင်အရှာနဲ့ဆက်ဆံရေးကအတော်လေးလေးခဲ့တာလည်းရှိတယ်ဆိုတော့ဒါကိုပြန်ပြီးတော့လည်းဒီသမ္မတဘိုင်ဒန်လက်ထက်မှာပြန်ပြီးတော့ပို့ဟိုဒီဆက်ဆံရေးကိုပြန်ပြီးတော့ပို့တည်ဆောက်နေတဲ့အနေအထားဖြစ်တဲ့အကြောင်းဒီထိပ်သီးဆွေးနွေးပွဲကတော့ဒါကြောင့်အင်မတန်ကိုအရေးကြီးတဲ့ဟိုဆွေးနွေးပွဲတစ်ခုဖြစ်နေတာပါအဲ့တော့ဒီထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဒေတာတွင်းရလူခွင့်ရေးအဖွဲ့ရဲ့အမြင်သဘောထားဒါရီယာရောဘယ်လိုရှိတယ်လို့သိနိုင်ပါတယ်ရှင့
်အခုလေလူခွင့်ရေးအဖွဲ့တွေပေါ့နော်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေဆိုလည်းပြောကြတာကတော့ဒီသမ္မတဘိုင်ဒန်အနေနဲ့သမ္မတအိမ်ဖြူတော်မှာတချို့ဒီအာဆီယံခေါင်းဆောင်တွေဒီအာနာရှင်ဆန်တဲ့ကောင်းဆောင်လေးဖြစ်နေကြတယ်ဆိုတော့သူတို့နဲ့အတူတူနေလဲစားစားတယ်အတူတူဓာတ်ပုံရိုက်တယ်ဆိုတော့အစားမဖြစ်သင့်ဘူးဆိုတဲ့ဟာပြီးပေါ့တော့ဒါလူခွင့်ရင်းနဲ့ပတ်သက်ပြီးတော့အမေရိကန်အနေနဲ့အာဆီယံပို့ပြီးတော့ဖိအားပေးတွန်းအားပေးပြောတဲ့ ਨੇ အဲ့လိုမပြောဘဲနဲ့ဒီလူခွင့်ရေးချိုးဖောက်တဲ့ခေါင်းဆောင်လေးကိုလက်ခံထားတာမျိုးတော့မဖြစ်သင့်ဘူးဆိုတာမျိုးတော့ဝေဖန်မှုတွေရှိတယ်။နောက်မြမအရင်းနဲ့ပတ်သက်ပြီးတော့လည်းတိထက်ပို့ပြီးတော့လေးလေးနက်နက်ဆောင်ရွက်ဖို့အထူးဖြစ်ဒီအာဆီယံကသွားနေတဲ့ဒီဘုံသဘောတူညီချက်၅ရက်မြမအပါဝင်ချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရက်ကိုအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာကလည်းဒါကိုထောက်ခံထားတာဖြစ်တယ်
ဟုတ်ကဲ့ပါနောက်တစ်ခုကလေဒီထိပ်သီးစည်းဝေးပွဲမတိုင်ခင်ရပိုင်းလောက်ကပေါ့နော်မြန်မာတိုက်ခန့်တွေအထူးသဖြင့်ဒီအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့လည်းအလို့သဘောဆက်ဆံမှုအတွေ့မလေးရှားကအဆိုပြုတဲ့သတင်းတွေထွက်ပါတယ်ဒီမြန်မာစစ်ကောင်စီဘက်ကတော့ဒါကိုပြင်းပြင်းထန်ထန်ဆန့်ကျင်ထားတာပါဒီထိပ်သီးစည်းဝေးပွဲမှာမြန်မာအတိုက်ခန့်တွေရောတက်ရောက်တာရှိပါသလားသူတို့နဲ့အာဆီယံကြားနောက်တစ်ခါသူတို့နဲ့အမေရိကန်ကြားဆက်ဆံရေးမှာရောဘလို့တုံ့တက်မိတယ်လဲရှင်
ဟုတ်ကဲ့အဲ့ဒါဆက်ဆော့ပြောသလိုပေါ့နော်အာဆီယံကမြန်မာနိုင်ငံနဲ့ပတ်သက်လာလို့ရှိရင်အာဆီယံနိုင်ငံတွေကြားမှာလည်းသဘောထားကွဲလွဲတာတွေရှိပါတယ်ဆိုတော့မလေးရှားကတော့ဒီမြန်မာနိုင်ငံရဲ့အခြေတဲ့ကိုဖြည့်ရှင်းတဲ့နေရာမှာအတိုက်ခံ NUG ပေါ့နော်အဓိကတော့လောလောဆယ်မှာဆိုတော့သူတို့နဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်တင်နေဆိုတာကိုပြောထားပေမယ့်ကျန်တဲ့နိုင်ငံတွေကဒါကိုလောလောဆယ်ထီတော့ဟိုဘလောက်တိုင်းတာထီလက်ခံနေဆိုတော့ကျွန်တော်တို့မသိရသေးဘူးပေါ့နော်ဒါပေမဲ့ဒီနေ့မှာဒီအမေရိကန်အနေနဲ့ကလည်းအခုဒီဆွေးနွေးပွဲမှာမြန်မာစစ်တပ်ဘက်ကနေဒီမြန်မာစစ်တဲ့အကြီးအကဲအနေနဲ့ဟိုတက်ရောက်ခြင်းမရှိပေမဲ့ဒီနိုင်ငံရေးမဟုတ်တဲ့သူတက်ရောက်ဖို့ခွင့်ပြုပေမဲ့ဒီပေါ်မှာလည်းတက်ရောက်သူမရှိဘူးပေါ့လေမြန်မာဘက်ကမလုပ်ဘူးဒါပေမဲ့အမေရိကန်အနေနဲ့ကဒီကနေ့ဒီတိတ်မကြခင်မှာပဲကျွန်တော်တို့သိထားသလောက်ဆိုလို့ရှိရင်ဂျာအမေရိကန်ရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကနေပြီးတော့ဒီ NUG ရဲ့နိုင်ငံခြားရေးရာဝန်ကြီးနဲ့တွေ့ဆုံဖို့ဆိုတာရှိပါတယ်ဆိုတော့ဘာတွေဆွေးနွေးပြီးတော့ဘယ်လိုရလဒ်တွေဖြစ်လာမလဲဆိုတာတော့ကျွန်တော်တို့ကစောင့်ကြည့်ရမှာပေါ့လေ
သမရအိမ်ဖြူတော်ကိုရောက်ရှိနေတဲ့ VOA ဝိုင်းတော်သူမက်ခင်ဖြူထွေးကိုမမျှတစင်အောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းပါပဲဒီကနေ့စတင်ကျင်းပနေတဲ့ American ASEAN ထိပ်သီးအစည်းအဝေးကမြမအရေးပေါ်မှာဘလို့မျိုးတက်ရောက်မှုတွေရှိနိုင်ပါသလဲဆိုတဲ့သုံးသက်ချက်အမြင်တွေအကြောင်းသတင်းကိုလည်းတစ်ဆက်တည်းတင်ပြချင်ပါတယ်။ American ASEAN ထိပ်သီးဆွေးနွေးပွဲမှာမြမအရေးဟာဆွေးနွေးစရာအကြောင်းတစ်ခုဖြစ်လာမယ်လို့နှစ်ဖက်စလုံးကပြောထားပါတယ်။မြမအရေးဆိုင်ရာ American တန်တမာဟောင်းတွေကတော့မြမရေးကိစ္စမှာတက်ဆိုင်သူအစုအဖွဲ့အလုံးအထူးသဖြင့်ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုပါထိဆက်ဆောင်ရွက်ဖို့လိုမယ်လို့အကြံပြုတိုက်တွန်းကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့အကြီးတန်းတန်တမန်တစ်ဦးဖြစ်တဲ့အင်ဒိုပစိဖိတ်ဒေသညှိနှိုင်းရေးမှူးကပ်ကမ်ဘယ်ကလည်းအာဆီယံအနေနဲ့မြမအရေးမှာပို့ပြီးတော့မှထက်ထဲဝင်ဝင်တန်တမန်ရေးဆောင်ရွက်ဖို့ကိုတိုက်တွန်းပါတယ်။ဒီအကြောင်းဦးဝင်းမင်းကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ရှင်
။ရုရှားရဲ့ယူကရိန်းကျူးကျော်မှုကကမ္ဘာထိပ်တန်းရေးဖြစ်နေချိန်အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့အာရှမှာလဲစောင့်ကြည့်နေရတဲ့တရုတ်ရဲ့အိမ်နီးချင်းမြန်မာလဲပါတဲ့အရှေ့တောင်အာရှနိုင်ငံတွေဘက်ကလည်းအလေးပေးလာတဲ့ဒီထိပ်သီးပွဲမတိုင်ခင်အာရှဆိုင်ရာထိပ်တန်းအရာရှိကြီးကတ်ကမ်ဘယ်က
ASEAN has a critical role to play and we want to encourage
ASEAN နဲ့မြန်မာအရေးမှာအရေးပါတဲ့အခမ်းအနားကနေပါဝင်ခွင့်ရှိနေပါတယ်။ပို့ပြီးတော့ထိရောက်မဲ့တန်တမာရေးတုံးဖို့အားပေးလိုပါတယ်။အခုဖြစ်ပျက်နေရတာကိုကျွန်တော်တို့မေ့ပြီးတော့လက်လျူရှုထားတာမျိုးမလုပ်နိုင်ပါဘူး။ဒါကအာဆီယံလုပ်ပဲလို့ပြောလိုက်ရုံနဲ့လည်းမလုံလောက်ပါဘူး။ဒါကြောင့်မလို့အာဆီယံအနေနဲ့တကယ်ကိုထိအောင်လို့လက်ရှိအစိုးရနဲ့ရောအတိုက်ခံတွေနဲ့ပါဆက်ဆံဆောင်ရွက်ပြီးတော့ မြန်မာကြုံရတဲ့အလွန်ခက်ခဲကြီးခွဲစရာကောင်းလုံးတဲ့အခြေအနေကနေပြန်ထွက်နိုင်ဖို့မျှော်လင့်ထားပါတယ်
။မစ္စတာကမ်ပယ်နဲ့နီနီခက်ခက်တွေ့လို့ခဲ့ပြီးအဲ့ဒီချိန်ကသမ္မတအိုဘားမားရဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်အထူးသံနဲ့နောက်မြန်မာဆိုင်ရာတန်မဟောင်း Derek Mitchell က
I think explaining our position, explaining howWe believe
ကိုနေနဲ့ကျွန်တော်တို့ယက်တီချက်စေအုပ်စုအပေါ်ဆက်ပြီးစီးပွားရေးဒဏ်ခတ်ဖိအားပေးအထူးကြံစည်တာတွေကဘလို့အရေးကြီးကြောင်းကျွန်တော်တို့ယုံကြည်ထားတာတွေကိုရှင်းပြမှာပါအာဆီယံထဲမှာလည်းဆက်ဖိအားပေးဖို့အရေးကြီးတာကိုပြောပြမှာပါအာဆီယံဘုံသဘောတူညီချက်၅ချက်ကိုအသေးချာအကောင့်ထဲဖော်ဖို့ကလည်းအာဆီယံဂုံတိုက်ခါအတွက်အရေးပါတဲ့အကြောင်းနောက်ပြီးစေအုပ်စုငွေကြေးပိုင်ဆိုင်မှုနဲ့လက်နက်ဝယ်ယူနိုင်မှုစတာတွေကိုပိတ်ဆို့ဒဏ်ခတ်မှုအရေးပါတာကိုလည်းပြောပြမှာပါဒါအပြင်အာဆီယံအနေနဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုအလေးပေးတာပြဖို့ NUG နဲ့တခြားအတိုက်အခံဒီမိုကရေစီအင်အားစုတွေနဲ့ထိတွေ့ဆက်ဆံဖို့အရေးကြီးလာတာကိုလည်းပြောမှာပ
ါ NUG မြို့သားညီညွတ်ဆိုရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်အနေနဲ့လည်းAmerican Two နိုင်ငံခြားရေးဝန်ကြီး Wendy Sherman နဲ့ဒီထိပ်သီးပွဲကာလတွေ့ဖို့ရှိနေချိန်မှာမလေးရှားနိုင်ငံခြားရေးဝန်ကြီးကလည်းအာဆီယံကိုအလားတူ NUG နဲ့ထိတွေ့ဆက်ဆံဖို့အကြံပြုထားပါတယ်။အဲ့ဒီတော့ရှေ့တောင်အရှာတစ်ခုလုံးနဲ့တန်တမာရေးလုံခြုံရေးတာမကပဲ American အစိုးရတစ်ခုလုံးပိုထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်ရေးအဓိကဦးတည်ထားတဲ့ဒီထိပ်သီးပွဲအကြောင်းကိုလည်းမြန်မာဆိုင်ရာ American တန်မှုကြီးဟောင်း Priscilla Club က
Myanmar is on the agenda.
ဒီထိပ်သီးပွဲမှာမြန်မာကိစ္စကဆွေးနွေးမယ့်အကြောင်းအရာတစ်ခုပါဒါပေမဲ့ဒီတစ်ခုရဲ့ဆွေးနွေးမှာတော့မဟုတ်ပါဘူးအမေရိကန်ရဲ့အကျိုးစီးပွားကအများကြီးကြီးမားကျေပြန့်ပါတယ်အရှိတောင်အာရှတစ်ခုလုံးကနိုင်ငံတွေနဲ့ဆက်ဆံရေးကိစ္စကအဓိကဆွေးနွေးမယ့်အချက်ပါဒီတော့တကယ်မဟာဗျူဟာအခြေခံကြတဲ့ကိစ္စရပ်တွေဥဒုယာတိပြောင်းလဲမှုကနေကုန်သွယ်ရေးနောက်တောင်ပစိဖိတ်ဒေသတွင်ကိစ္စတွေအထိပါဖြေရှင်းနိုင်မှုဆွေးနွေးကြမှာပါဒီတော့မြန်မာပြည်တနာကိုလည်းဒီထိပ်သီးပွဲမှာထည့်ပြီးတော့အပြေရှာနိုင်ဖို့ဆွေးနွေးမှာပါ။အ
ဲ့ဒီတော့ဒီထိပ်သီးပွဲရဲ့မြန်မာရေးဖြစ်နိုင်တဲ့အဖြစ်အတွက်မေးရမှာမြန်မာနိုင်ငံမှာလက်ရှိသံမတ်ကြီး Thomas Ryder မတိုင်ခင်နောက်ဆုံးတာဝန်ထမ်းဆောင်ခဲ့တဲ့သံမတ်ကြီးဟောင်း Scott Marcia ကလည်း
Well there's no easy answer certainly it's a very complicated situation.
ဒီနေရာမှာအပြေလွယ်လွယ်မရှိတာတကြပါပါတယ်။အချိန်တွေကအရန်ခက်ခဲရှုပ်ထွေးလွန်းလာပါတယ်။မြန်မာပေါ်ကြုံကြီးတွေကိုအပြောင်းအလဲလုပ်ပေးဖို့နားဝင်အောင်ပြောဖို့မလွယ်တော့ပါဘူး။ဒါပေမဲ့အရေးတကြီးနားလည်ထားတဲ့နာကအခုအာဏာသိမ်းမှုကပုံမှန်သိမ်းတာမျိုးမဟုတ်တော့ပါဘူး။စေအုပ်စုအနေနဲ့ကိုယ့်ပြည်သူကိုပြန်စစ်ခင်းနေတဲ့အစ်စ်မှာ
ဒါအပြင်အခုထိပ်သီးပွဲတဲ့မြမအရေးအတိတ်ကနီလန်းသစ်ရှာဆွေးနွေးနိုင်တာကိုလည်းမြမနိုင်ငံမှာ1996ခုနှစ်ကနေ2001အထိအမေရိကန်တန်မတ်စစ်မထားနိုင်ခြင်းထိတ်ဆုံးတာဝန်ရှိသူဖြစ်ခဲ့ပြီးလက်ရှိ USIB အဖွဲ့အကြီးတန်းအကြံပေး Priscilla Club ကလည
်း I would not expect that there's going to be serious
အခုထိပ်သီးပွဲမှာအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုပဲအလေးနဲ့ထားပြီးတော့ဆွေးနွေးလိမ့်မယ်လို့တော့မထင်ပါဘူး။ဒါပေမဲ့ဒီသဘောတူချက်ထဲကအပိုင်းတချို့ဥပမာဆိုရင်လူသားချင်းစာနာမှုဆိုင်ရာကူညီမှုမျိုးတော့အလေးနဲ့ဆွေးနွေးနိုင်ပါတယ်။နိုင်ငံထဲမှာလက်လန်းမီနိုင်ဖို့ခုခံအင်အားစုတွေနဲ့ချိတ်ဆက်ထားနိုင်မှုပါ။ဒီပုံငါချက်ကအာနာမသိငင်ကအခြေအနေဟောင်းကိုပြန်သွားဖို့အစ်စ်မယ်ရှိပါတယ်။ဒါကိုအခုပြည်သူအများစုကမလို့ကျင်တော့ပါဘူး။တကယ်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုအဆင့်ထိသွားဖို့ယာယီသဘောတူထားကြပါပြီ
။ဒီနေရာမှာအခုလိုဖြေရှာရေး NUG နဲ့ပိုပူးပေါင်းဆောင်ရွက်ဖို့အရေးပါလာတယ်လို့မြန်မာနိုင်ငံမှာဒေါက်ဆန်းစုကြည်အစိုးရတက်ချိန်နဲ့အာနာမသိငင်2016ခုနှစ်ကနေ2020ခုနှစ်ထိတာဝန်ယူခဲ့တဲ့လက်ရှိစတန်ဖို့ဒ်တက္ကသိုလ်အကြီးအကဲသုတေသီသံမတ်ကြီးဟောင်းစကော့မာစီယာကဆိုပါတယ
် If there's going to be any progress in Myanmar it's
မနက်ခင်းမှာတကယ်ကိုအရေးပါတဲ့ဘလူတိုးတက်မှုမျိုးဆိုဖြစ်လာစေချင်လဲဆိုတော့ American နဲ့ ASEAN နိုင်ငံတွေအနေနဲ့ NUG နဲ့ပူချိတ်ဆက်လှုပ်ဆောင်သွားဖို့လိုလာနေပါပြီ။ဘာလို့လဲဆိုတော့ NUG က NASA ကထက်ပူတရားဝင်နေလေ
။သံမတ်ကြီးဟောင်းစကော့မာစီယာမတိုင်ခင်မြန်မာနိုင်ငံမှာ2012ကနေ2016ခုနှစ်ဒေါက်ဆန်းစုကြည်ဆိုရတက်လာခြင်းအထိတာဝန်ယူခဲ့တဲ့တမ်ဘဲကြီးဟောင်း Derek Mitchell ကလည်းအခုထိပ်သီးပွဲမှာအမေရိကန်သမ္မတ Biden ကိုအဓိကအကြံပေးမဲ့ Cut Campbell ကအာဆီယံကိုပိုထျောက်တဲ့တန်တမာရေးဖြစ်ဖို့ပြောတယ်ပေါ့
I think it means diplomatically
ဒါက NASA ကနဲ့တန်တမာရေးအရာဆက်ဆံပြောဆိုဖို့ပါဆိုလိုတာကအခုလုံးနေပုံနဲ့တော့ဘဲမှမရောက်ဘူးရေရှည်အထီးကြံဘက်ဥတီသွားမယ်ပေါ့ဒေတာရင်းအမြင်အရလည်းတရားဝင်မှုမရှိတော့ပဲအာဆီယံဒေတာတစ်ခုလုံးမှာမတည်မငြိမ်ဖြစ်စေမှာကိုစိုးရိမ်လာနေရပါပြီ
တကယ်တော့တရုတ်ရေးကိုအဓိကထားပြီးအမေရိကန်နဲ့အာဆီယံနိုင်ငံတွေပူးပေါင်းဆောင်ရွက်ရေးအဓိကဆွေးနွေးလေးရှိတဲ့ဒီထိပ်သီးပွဲမှာအခုတစ်ခေါက်တော့ထိတ်တဲရောက်ယူကရိန်းရေးနဲ့ ဆရာနာသင်ခန်းမြမရေးပေါ်ပူပေါင်းဆောင်ရွက်ဖို့ကိုလည်းအလေးထားဆွေးနွေးဖို့ရှိနေတယ်လို့ကြွကျင်သူတွေကဆိုပါတယ်ခင်ဗျ
American ASEAN အစည်းအဝေးမှာတွေ့ဆုံနေကြတဲ့ ASEAN ခေါင်းဆောင်တွေရဲ့မြမအရေးပေါ်တက်ရောက်မှုတွေရှိနေတဲ့အမြင်သုံးသပ်ချက်တွေကိုကိုဝင်းမင်းကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒုတိယပိုင်းနိုင်ဝတ်မှာ
season တွေကို BOE အစည်းအဝေးတွေကို Radio Yuvin တာကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုထိုင်ပါလိမ့် BOE မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါတယ်
VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေကိုနားဆင်ရမှာပါ။ကျမ်းမာရေးခန္ဓာတိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ခန္ဓာမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရဖို့ရှိပါတယ်။NLD အစိုးရလက်ထက်မှာဆက်လက်ရပ်တည်ဖို့အခက်အခဲဖြစ်နေတဲ့ကရင်နယ်ကြားစောင့်တက်ရဲ့ရွှေကုတ်ကိုမြို့သစ်စီမံကိန်းဟာအခုစစ်ကောင်စီလက်ထက်မှာရှင်သန်ကြီးထွားလာကြောင်းဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ
်။ပြင်းပြင်းနဲ့မြဝတီမြို့မြောက်ဘက်ကရွှေကုတ်ကိုမြို့သစ်မှာစစ်ကောင်စီတပ်လက်အောက်ကကရင်နယ်ကြားဆောင်တပ်ကစစ်သားစုဆောင်တာကိုလွန်ခဲ့တဲ့ဒီဇင်ဘာလ16ရက်နေ့ထုတ်မြစည်းမသတင်းမှာဖော်ပြပါတယ်။ရွှေကုတ်ကုံမျိုးတွေကိုကရင်နယ်ကြားဆောင်တပ်နဲ့ရထိုက်နိုင်ငံတကာကုမ္ပဏီဖက်ဆက်လုပ်ပြီးတည်ဆောက်နေတာ9နှစ်ရှိနေပါပြီ။အမေရိကန်ဒေါ်လာတန်15,000ကုန်ကျမဲ့စီမံကိန်းဖြစ်ပြီးရထိုက်ကုမ္ပဏီက80ရာခိုင်နှုန်းကရင်နယ်ကြားဆောင်က20ရာခိုင်နှုန်းအကျိုးအမြတ်ခံစားရမှာဖြစ်ပါတယ်။နာမည်9နှစ်အတွင်းရွှေကုတ်ကုံမျိုးသည့်ပြည်စည်းမယ်လို့မျှော်လင့်ရပါတယ်။ကရင်ပြည်နယ်မှာစစ်ကောင်စီလက်အောက်ခံနေကြဆောင်တပ်73ခုရှိပါတယ်။ AP လက်29ရက်နေ့ကမြဝတီမြို့အနီးမှာစစ်ကောင်စီတပ်နဲ့ကရင်နယ်ကြဆောင်တပ်ကတစ်ဖက် KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲဖြစ်ကြောင်း KIC သတင်းဌာနမှပေါ်ပြပါတယ်။စစ်ကောင်စီဘက်ကတိုက်ပြီးတဲ့အတွက်ကရင်နယ်ကြားဆောင်တပ်မှအကျိုးအမြတ်ခံစားရတာတွေရှိပါတယ်။ထင်ရှားတာကတော့ NLD အစိုးရအရေးယူဖို့စီစဉ်နေတဲ့ရွှေကုတ်ကိုလောင်ကစားမြို့တော်စီမံကိန်းပြန်လည်တက်ဝင်လှုပ်ရှားလာတာဖြစ်ပါတယ်
။ကရင်ပြည်နယ်မှာလက်နက်ကင်တပ်အမျိုးမျိုးရှိပါတယ်။တပ်တန်း85နှစ်ရှိတဲ့ KNU ကရင်အမျိုးသားအစည်းအရုံးဟာတစ်ချိန်ကအစိုးရတစ်ခုလိုဩဇာအရှိန်အဝါကြီးမားခဲ့ပါတယ်။ဒါပေမဲ့1995မှာ DKBA ကရင်ဗုဒ္ဓဘာသာတွေကခွဲထွက်ပြီးစစ်အစိုးရနဲ့မဟာမိတ်လုပ်မိလို့ KNU မာနေပလောနယ်မြေကြာဆုံးသွားပြီးတဲ့နောက် KNU မှာအဖွဲ့အစည်းတွေများလာပါတယ် KNU မှာဗဟိုချုပ်ကံမှုအားနေပြီးတန်ရင်းတွေဟာသူနီးသူဟန်နဲ့လှုပ်ရှားကြတာမို့ကရင်တပ်ဖွဲ့အမျိုးမျိုးပေါ်ထွက်လာပါတယ်ဗိုလ်ချုပ်ထင်မောင်ဦးစီးတဲ့တပ်ဖွဲ့ဟာ2009ခုနှစ်မှာ KNU တပ်မခွနစ်ကခွဲထွက်ပြီးစစ်အစိုးရနဲ့အပြစ်ရတဲ့အတွက် KNU ငြိမ်းချမ်းရေးကောင်စီဖြစ်လာပါတယ် DKBA ကရင်ဗုဒ္ဓဘာသာတပ်ဖွဲ့ကိုတပ်မတော်လက်အောက်ခံနေကြားဆောင်တပ်အဖြစ် 2010 မှာအသွင်ပြောင်းတဲ့အခါနေကြားဆောင်တပ်မလုချင်သူတွေဟာ DKBA တပ်မ9လို့ခေါ်တဲ့ကလိုထူးပေါ်တပ်ဖွဲ့ကိုဖွဲ့စည်းကြပါတယ
် DKBA တပ်မ9ဟာကရင်အကျိုးပြုတပ်ဖွဲ့ဖြစ်လာပြီးမြကလိုထူဘောတပ်ဖွဲ့လို့သာလူသိများပါတယ်။ဒါကြောင့် KNU တပ်ဖွဲ့ DKBA ကလိုထူဘောတပ်ဖွဲ့နဲ့ကရင်ရင်းရိုင်းကောင်စီတပ်ဖွဲ့စသဖြင့်ကရင်လက်နက်ကိုင်သုံးဖွဲ့ရှိလာပါတယ်။သူတို့မှနိုင်ငံရေးအမြင်ရှိကြတဲ့အတွက်ပူးတွဲကြီးညာချက်ထုတ်ပြန်လေးရှိပါတယ်။မကြာမီကပဲ DKBA တပ်မှုဗိုလ်မှူးစာလုံးနဲ့အင်အား200ကျော်ဟာKNU လက်အောက်ခံ KNDU နဲ့လာရောက်ပူးပေါင်းပါတယ်ပြည်သူ့ဘက်ကရက်တည်ပြီးစေအုပ်ချုပ်ရေးကိုတိုက်ဖြတ်ဖို့ KNU နဲ့ပူးပေါင်းရတာလို့ဆိုပါတယ်နေကြဆောင်မှာတော့ဒလိုရှင်းလင်းပြတ်သားတဲ့နိုင်ငံရေးအတွေ့အကြုံကင်းမဲ့နေတာမို့စစ်ကောင်စီအမြင့်ကိုနာခံနေတာဖြစ်ပါတယ
်ကရင်နေကြဆောင်တပ်ပိုင်နဲ့ချစ်လင်းမြိုင်ကုမ္ပဏီနဲ့ရထိုက်နိုင်ငံတကာဥပိုင်ကုမ္ပဏီဖက်ဆက်လုပ်ပြီးတောင်ရင်မြေကမ်းကရွှေကုတ်ကူမြို့သစ်စီမံကိန်းကို2019မှာစတင်အကောင်အထည်ဖော်ပါတယ်။လောင်ကစားမြို့တော်အဖြစ်စီးပွားရှာတာကိုကန့်ကွက်မှုနဲ့ဖိအားပေးမှုတွေများလာတဲ့အတွက်က ကရင်နေကြားဆောက်တက်ခေါင်းဆောင်ဘူမူကြီးစောချစ်သူနဲ့အဖွဲ့နှုတ်ထွက်စာတင်တဲ့အခြေအနေထိဖြစ်သွားခဲ့ပါတယ်။ဒါပေမဲ့နေကြားဆောက်တက်ရင်73ရင်းရဲ့စူပေါင်းနှုတ်ထွက်စာကိုတပ်မတော်ကလက်မခံဘဲဆိုင်းငံ့ထားခဲ့ပါတယ်။ဒီတော့အတွင်းစစ်ကောင်စီအာဏာသိမ်းတော့ KNU တပ်ဖွဲ့နဲ့တိုက်ပွဲပြန်ဖြစ်ပါတယ်။စစ်ကောင်စီတပ်ဘက်ကကူညီတိုက်ခိုက်ပေးနေတဲ့ကရင်နေကြားဆောက်တက်ဟာစီးပွားရေးလုပ်ငန်းတွေမှာပြဿနာမရှိတော့ဘဲအကျိုးအမြတ်ခံစားလာရပါတယ
်ခရင်နယ်ကြားဆောင်တက်ချုပ်ခိုင်နဲ့မြန်မာထိုင်းနယ်စပ်ကမောင်ကိုကွန်ထရိတ်ဂိတ်တွေနဲ့ကစီနိုလောင်စာဝိုင်းတွေပြန်လည်ဖွင့်လှစ်တဲ့အထိအလုပ်ပြစ်လာကြောင်းသိရပါတယ်ရွှေကုတ်ကိုစီမံကိန်းကိုစစ်ကောင်စီတပ်ကအကျိုးတူပူးပေါင်းဆောင်ရွက်ဖို့တောင်းဆွေးနွေးလာတယ်လို့သတင်းထွက်နေပါတယ်ခရင်နယ်ကြားဆောင်အခြေချတဲ့မြောက်ရီမြို့နယ်ဟာမြန်မာထိုင်းနယ်စပ်တောင်ရင်းမြစ်အနောက်ဘက်ကမှရှိပြီးအရှိပဲကမ်းမှာတိုင်းနိုင်ငံမဲတော်ရွာနဲ့မဲဆောက်မြို့တော်တည်ရှိပါတယ်။ကြာရင်စေကြီးကော့ကရိတ်လိုင်ပွဲနယ်လေနန္ဒမေချင်းတိဆက်နေပါတယ်။ဒါပေမဲ့တောင်ရင်မြစ်တစ်လျှောက်ကလေခိတ်တွေကိုတုံးပြီးနေဆက်ကုံတွဲရေးလုပ်ကြတာများပါတယ်။လေခိတ်တွေကိုတုံးတဲ့အလွတ်ကုံတွဲရေးဟာထိုင်းမြန်မာနေဆက်ကုံတွဲမှုရဲ့60ရာခိုင်နှုန်းလောက်ရှိပြီးဒေါ်လာတန်းတစ်ဆောင်ကျော်ဘူးတန်ဖိုးရှိတယ်လို့ဆိုပါတယ်။နေကြားဆောင်တက်ချုပ်ကင်တဲ့လေကိတ်28ခဲရှိပြီး KNU နဲ့ Global DKPA ချုပ်ကင်တဲ့လေကိတ်ကတော့ခုနှစ်ခုသာရှိပါတယ်။ဒါကြောင့်ရွှေကုတ်ကမှကရင်နယ်ကြားဆောင်တက်နဲ့အကျိုးတူစီးပွားရေးလုပ်ဖို့စစ်ကောင်စီကလှုံ့ဆော်လာပွဲရှိကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။ကရင်နယ်ကြားဆောင်တက်ရဲ့ရွှေကုတ်ကိုမြို့သိစီမံကိန်းအကြောင်းကိုညဝင်းအောင်ကကူညီတင်ဆက်ပေးခဲ့တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်နားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာတွေမတိုင်ခင်မှာတော့အပတ်စဉ်ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါရစေ။ဒီသတင်းမဲ့ရဲ့ကျမ်းမာရေးခန္ဓာမှာတော့သွေးလွန်တုတ်ကွေးဒီနှစ်ဖြစ်နိုင်ခြေတွေအကြောင်းကိုပြောပြထားပါရစေ။မြန်မာနိုင်ငံမှာအခုလာမယ့်မိုးရွာသည်တဲ့သွေးလွန်တုတ်ကွေးအဖြစ်များနိုင်တဲ့အခြေအနေနောက်ပြင်းထန်နိုင်တဲ့အခြေအနေတွေရှိနေတာကိုသတိပြုဖို့ကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်။ဘာကြောင့်အခုလိုဖြစ်နိုင်ကြီးရှိပြီးတော့ယောဂါဖြစ်လာရင်လည်းဘလိုမျိုးကြိုသိနိုင်တာဘလိုလူတွေမှာအန္တရာယ်ပိုရှိနိုင်တယ်လဲဆိုတာကိုတော့ကလေးထုကုနဲ့စေတကတူတက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှူးပါမောက္ခဒေါက်တာစောဝင်းကိုဥဝိမင်းကဆက်သွယ်မေးမြန်းထားတာရှုစားနာစင်ပါရှင်။
โอเคปมคะดร.ซาวเวครับคุณเราမြန်မာနိုင်ငံမှာအခုမိုးရွာသည်ဝင်လာတော့မှာမို့ဒီအဖြစ်များတာတစ်ခုဖြစ်တဲ့သွေးလွန်တုတ်ကွေးနဲ့ပတ်သက်ပြီးတော့ဗောနော်ဆရာကြိုပြီးတော့သတိပြုနိုင်အောင်ဒီနေ့ရထူကြမှုကိုစပြီးတော့ရှင်းပြပေးပါလားဆရာကြီ
းโอเคသွေးလွန်တုတ်ကွေးကတော့ဒီနေ့လည်းကျွန်တော်တို့အနည်းငယ်များရှိနေပါတယ်အနည်းငယ်များလူနာတော့ရှိနေတယ်အဲဒီမှာဟိုနည်းနည်းရေးကြည့်တဲ့အဆင့်ဖြစ်တဲ့သွေးလန်းတဲ့အဆင့်ရောက်တာလည်းရှိတယ်သွေးရည်ကြီးတွေပဲတွန်းရတာလည်းရှိတယ်ပေါ့နော်။တန်ကောင်းထောက်မှသာပဲဒီဟိုလက်တော့လက်လွှတ်ရတော့မရှိသေးဘူးပေါ့နော်။အဲ့တော့ဟိုဒီနေ့လည်းအနေနဲ့များတော့ရှိမယ်လို့ကျွန်တော်တို့ထပ်မံပါတယ
်။ဟုတ်ကဲ့ဆရာဒီနေ့မှာမြန်မာနိုင်ငံရဲ့ဒီသဘောတဘာဝအရာပေါ့နော်။ဒီသွေးလွန်တကွေးအဖြစ်များတဲ့ဒီပြင်းထန်တတ်တဲ့နှစ်အပိုင်းခြားက၃လနှစ်တစ်ချိန်ဖြစ်တဲ့သဘောရှိတယ်လို့ကြားခဲ့ဘူးတော့ဒီနေ့ထူးခြားမှုကိုအခုကိုဗစ်ကာလအတွင်းမှာပေါ့နော်ဆရာဘယ်လိုသုံးသပ်မိလဲဆရာကြီ
းအမှန်တော့အဲ့လိုပဲဖြစ်တတ်တယ်ပေါ့နော်ဥပမာဆိုတော့2023မှာဖြစ်တာများတယ်2019မှာဖြစ်တာများတယ်အဲ့တိုင်းသွားမယ်ဆိုတော့2021ကဖြစ်တာများဘူးပေါ့နော်ဒါမဲ့လည်းမနစ်ကတော့သိတဲ့အတိုင်းပဲ2021မှာလည်းကျောင်းတွေကိုဗစ်ကြောင့်ကျောင်းတွေပိတ်နေရတာအဓိကတော့ဒီသွေးလွန်တုတ်ကွေးကကျောင်းကနေကူးဆက်တော့ဟောဒီချင်းရဝေးဝေးမပြန်နိုင်ဘူးဒီတွဲလန်တုတ်ကွေးဖြစ်တဲ့အချိန်ပေါ့နော် ADC ကျတာ guide တရားလောက်ပဲပတ်ဝန်းကျင်လောက်ပဲပြန်လဲတယ်အဲတော့ဟိုရက်ွက်တက်မှဆိုတနေရာတနေရာဝေးခုမကူးနိုင်ပြီးစတဲ့အိမ်တွေတော့ကူးတော့ပေါ့နော်အဲကျောင်းနေရာနေအဓိကဖြစ်တဲ့အခါကျတော့ဒီမိနစ်ကတော့ဒီကိုဗစ်ကြောင့်လည်းကျောင်းနေရာပိတ်နေရတယ်လေပိတ်နေရတဲ့အခါကျတော့ဒီကူးဆက်မှုကနည်းတယ်အဲတော့ခုနပြောတဲ့ပတ်တန်ပေါ့နော်ညနေ၄နှစ်တကာအဲများများဖြစ်တတ်တဲ့ဟာကကြာလဲအဲ့ပုံစံပြောင်းသွားတယ်ပေါ့နော်ဒီကိုဗစ်ကြောင့်ဒီလူတွေနေဝေးသွားတာလို့ကျောင်းတွေပိတ်တာတွေပုံစံလည်းလည်းပြောင်းသွားပါအဲ့တော့ကျွန်တော်တို့ခက်မှန်းလည်းခက်တယ်ပေါ့ဒါပေမဲ့ဒီနေ့မှာတော့ဟိုနေ့ရက်အစပိုင်းပေါ့နော်ရှိနေလို့ရှိရင်ဟိုဒီနေ့မှာများတတ်တယ်ပေါ့ရင်တော့ဆိုတော့ကျွန်တော်ကနှစ်တစ်နှစ်အစုံဒီဇင်ဘာလမှာဖြစ်တာများရင် ်လုံးနဲ့ဒီတလွန်တကွေဖြစ်များမယ်နေ့လို့မှန်းလို့ရအမေကွာရောအဲ့လိုပုံစံလေးတွေကနည်းနည်းဟိုခါတိုင်းပုံမှန်ဖြစ်နေကြတယ်မတူတဲ့အခြေအနေလေးတွေရှိသွားတယ်အဲနည်းနည်းတော့မှန်းခဲ့တယ်တိုးတော့ကျွန်တော်တို့နှင်းစာတွေကနည်းနည်းနည်းနည်းရှိနေတယ်ဆိုရဲမိုးရပဲမိုးရသည်ရောက်လာရင်တမ်ပရေချာကျောင်းတွေပြန်ဖွင့်တဲ့အခါကျလို့ရှိရင်တော့အဲဒီတဲ့ပုံတော့ဒီလိုတို့ပဲဖြစ်ပါမှုများနိုင်စရာရှိပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုများနိုင်စရာရှိတဲ့အနေအထားမှာဖြစ်လာရင်ကျိုးသိနိုင်အောင်ပေါ့ဆရာနော်အဓိကပါလက္ခဏာတွေနဲ့ဘယ်လိုလိုမျိုးတွေပိုသတိထားဖို့လုပ်မလဲ
အဓိကတော့ဒီကလေးကဒီမိုးရွာဒီမှာပေါ့နော်ချိန်ပေါက်တဲ့ရွာဒီမှာအဖျားကြီးတယ်ပေါ့ဖျားတယ်အဖျားကြီးတယ်နှိမ့်တယ်ပေါ့နော်အဲမစားဘူးမသောက်ဘူးပေါ့တစ်နေ့လုံးလို့ဖျားတယ်အထူးသဖြင့်ချောင်းဆိုးရနာစီးတာလည်းမရှိဘူးဆိုရင်တော့လေဒီလိုတို့ပဲဖြစ်နိုင်တယ်ဆိုတာကျွန်တော်တို့ကကောင်းနေမှာအမြဲအားထားမှာပေါ့နော်အဲ့တော့ဟိုဒီကမ္ဘာကျန်းမာရေးဖွယ်သတ်မှတ်ချက်တွေဘာတွေမှာဆိုလို့ရှိရင်တော့သူက probable dengue ပေါ့နော်အဲသွေးလွန်တပိဖြစ်နိုင်ခြေရှိတာဆိုတော့သတ်မှတ်ထားတာရှိပါတယ်အဲ့ဒါကဖျားရမယ်မဖျားမနေတော့မဖြစ်နိုင်ဘူးအဲရက်လည်းမိဘရဲ့ဆွေးရင်ပြီးကျွန်တော်တို့လာပြတယ်မဖျားတော့မဖျားဘူးပေါ့အဲမဖျားရင်တော့မဟုတ်ဘူးပေါ့နော်သူကဖျားရဲဆိုရဲအချက်ပါမယ်အဲသွေးလွန်တကေဖြစ်တဲ့အနေအထားကိုရောက်ဘူးတယ်ဆိုရဲအချက်ပါမယ်အဲ့ဒါတော့ကျွန်တော်တို့နိုင်ငံအတွက်ကတော့ဘာမှထည့်စဉ်းစားစရာမလိုတော့ဘူး။အဲဆိုတနိုင်ငံလုံးကဖြစ်နိုင်တဲ့နေရာဖြစ်တယ်။အဲဒီနောက်တည်းမှာဖျားတာအပြင်ပေါ့နော်။ဘာတွေဖြစ်လဲဆိုမှကျွန်တော်တို့ဒီရင်ဆန်းသက်တဲ့ test ဆိုတာပေါ့နော်။ဒီဖြေးပေါင်ချိန်တိုင်းကိရိယာနဲ့စမ်းကြည့်ရင် positive ဖြစ်တာပါတယ်။နောက်ပြီးတော့ဒီကြိုက်တာခဲတာပေါ့နော်။ကိုယ်လက်တွေကြိုက်ခဲတာပါတယ်။ပြီးတော့ကြာလို့ရှိရင်အရေပြားအပိတ်ထွက်တာပါတယ်နော်။အဲအားမင်းတာပါတယ်ပေါ့နော်။အဲ့ကြတော့ဒီချက်တွေကကြားရင်အာနာလည်းပါတယ်ပေါ့နော်ဇက်တဲ့အာနာလည်းပါတယ်ဘိုင်းနာလည်းပါတယ်အဲ့တော့ဒီချက်တွေဖြစ်နိုင်စဉ်းစားကြည့်လိုက်ရင်လေးတိုင်းကဖျားကြည့်ရင်တော့ဒွေးလွန်တကွေးဖြစ်နိုင်တယ်ဆိုတော့ဟိုကျန်းမာရေးစောင့်ရှောက်တူပေးတဲ့ဆရာဝန်ဆရာမတွေကသတိထားမှာပေါ့နော်အဲ့ဒါကိုလို့ပါ
ဟုတ်ကဲ့ဆရာအဲ့တော့ခုနကပြောတဲ့ဒီလက္ခဏာတွေဖြစ်လာရင်အထူးသဖြင့်ဘယ်လိုလူတွေမှာအဖြစ်များလဲရှိလဲဆရာဒီကလေးတွေဆိုရောလေ
သူကတော့အဖြစ်များဆုံးကတော့ဒွေးလွန်တကွေးကဒီပိုလေးမျိုးရှိတယ်ပေါ့နော်ပထမဆုံးယောဂဘုန်းနဲ့ထိတွေ့တဲ့နှစ်မှာကြတော့လေဟို primary dengue လို့ကျွန်တော်ခေါ်တာပေါ့ပထမဆုံးဖြစ်တဲ့နှစ်မှာဆိုရင်တိတ်ပြီးတော့မဆိုးကြဘူးပေါ့နော်ဒါမှမဟုတ်တစ်နှစ်အောက်တည်းကတိတ်တော့မဆိုးတတ်ကြဘူးဒါပေမဲ့တစ်နှစ်အောက်နဲ့တွေးလန့်တာလည်းဖြစ်တာတော့ရှိတယ်နောက်ပိုင်းဒုတိယကြိမ်ပေါ့နော်ပြန်ဖြစ်လို့ရှိရင်ပို့ပြီးတော့ပြင်းထန်လေးရှိတယ်ဒုတိယကြိမ်တတိယကြိမ်စလုံးထကြိမ်ပေါ့ဒီပြုံးလုံးတစ်ခုမှဖြစ်တဲ့ဇီဝယောဂဗေဒပြောင်းလဲမှုကဒီဒုတိယအကျင့်ဖြစ်တဲ့အချိန်မှာခန္ဓာကိုယ်မှာရှိတဲ့ antigen ဝင်လာတဲ့ antigen နဲ့ antibody ပေါ့နော်ဆိုတာခန္ဓာကိုယ်မှာရှိတဲ့ပဋိပစ္စည်းရဲ့တိုက်ခိုက်မှုကြောင့်ပိုဖြစ်တာပေါ့နော်အဲဒါကြောင့်မလို့ဒုတိယအကျင့်ပိုင်းဆိုပိုဆိုးတတ်တယ်အဲကြောင့်ကလေးမှာဆိုတော့အများသောဖြင့်၃နှစ်ကနေ၈နှစ်လောက်ကအပြင်းထန်ဆုံးဖြစ်တတ်တယ်ပေါ့ဒါလည်းအချိန်ကာလကိုလိုက်ပြီးတော့ပြောင်းလဲသွားတာရှိတယ်ဘာလို့ဆိုတော့ချို့ကလေးတွေကကျွန်တော်တို့10နှစ်မှာဖြစ်တယ်ပေါ့နော်စမ်းကြည့်လိုက်တဲ့အခါကျတော့ IgM လို့ခေါ်တဲ့အခုဒီနှစ်မှာပေါ်တဲ့ရုပ်တရက်ပေါ်တဲ့ပဋိဇီဝပစ္စည်းရဲ့ရှိတယ် IgG ဆိုတော့မနစ်ကဟိုပြီးခဲ့တဲ့နှစ်တည်းကထိတွေ့ထားခဲ့လို့ရှိတဲ့ပဋိပစ္စည်းမရှိဘူးဆိုလိုတာကလေးက10နှစ်ကြာမှပထမစဖြစ်တယ်ပေါ့နော်ဒီလိုမျိုးဒါမျိုးတွေလည်းရှိပါတယ်ဒါပေမဲ့အများစုကတော့အနေရကြီးတဲ့ case အများစုကတော့3နှစ်ကနေ6နှစ်လောက်ကလေးတွေကပြင်းထန်တာဟို rocks ဆိုးလေးရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနှစ်မှာဆရာအခုပြင်းထန်နေတဲ့ကလေးတွေထူးခြားမှုစတွေ့ထားတာရှိလား
ဒီနှစ်မှာလည်းတချို့တွေ့လာတာတွေတော့ရှိနေတယ်ဟိုအရင်ကြီးဟိုစိုးစိုးဝါးကြီးတော့မဖြစ်ဘူးပေါ့နော်တွေ့လာတာကျွန်တော်တို့တွေ့လာလို့ရှိရင်တွေ့လာတယ်ဆိုတော့တွေ့ချိန်ကြာသွားတယ်ပေါ့နော်ဒါဆိုလို့ရှိရင်ကျွန်တော်တို့တွေ့ဟိုကပေါ့စားရည်ခေါ်တော့ပေါ့နော်အဲဒီ fluid ပြန်ပေးရ replacement therapy ပေါ့နော်ပေးပေးလို့မရဘူးဆိုလို့ရှိရင်တော့မှ gel infusion လို့ခေါ်တယ်ဒီကော်ရည်ပေါ့နော်အဲဒါသွင်းရတယ်အဲ့ဒါမှမရင်သွေးရည်ကြီးသွားတယ်အဲ့လိုသွားရတဲ့ကလေးတွေရှိတယ်အဲ့သွေးရည်ကြီးတိရောက်တဲ့ကလေးတွေရှိတယ်အဲ့ဆိုလိုတာဟိုပြင်းထန်မှုရှိတဲ့ကလေးတွေတွေ့တယ်ပေါ့နော်ဒီတိုင်းတော့ပြင်းထန်တယ်တော့မရှိဘူ
းဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကလေးတူကဒေါက်တာစောဝင်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တဲ့အကြမ်းမာရေးခန္ဓာအနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။တိုင်းရင်းဒေသတွေကနောက်ဆုံးရအဖြစ်အပျက်တွေကိုတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတော့ FVB ကတိုင်းရင်းသတင်းနောက်တွေကတင်ဆက်ပေးထားတာရှုစားနာဆင်ပါရှင
်။
က်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနယ်စပ်ဒေသတိုင်းသာသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်အမ်းမြို့မှာကျေးရွာပေါင်း50နီးပါးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကရိတ်ခါတည်ယူခွင့်ပိတ်ပင်ထားပါတယ်။မွန်ပြည်သက်ပါတီထိန်းချုပ်နယ်မြေမှာကျင်းပတဲ့မို့မျိုးသားရေးရညီလာခံကနေဖက်ဒရယ်ပြောင်းစုနဲ့မွန်ပြည်နယ်ဖွဲ့စည်းပုံအပါအဝင်ဆုံးဖြတ်ချက်ခုနှစ်ချက်ကိုချမှတ်နိုင်ခဲ့တယ်ဆိုတာနဲ့စစ်ကောင်စီကနေကျင်းပဖို့ဖိတ်ခေါ်တဲ့ငြိမ်းချမ်းရေးစွန့်ပွဲကိုတိုင်းသာလက်နက်ကိုင်အဖွဲ့ဝင်တချို့ကတက်ရောက်သွားမဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပ
ါ။ကျမကနန်းဟောင်းမရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်အမ်းမြို့နယ်မှာကျေးရွာပေါင်း50နီးပါးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကဆန်အပါဝင်ရိတ်ခါတည်ယူခွင့်ကိုမေလ6ရက်နေ့ကစပြီးပိတ်ပင်ထားတဲ့အတွက်ဒေသခံတွေအခက်ကြုံနေရတယ်လို့သိရပါဗျ။အခုပိတ်ပင်ထားတဲ့ကျေးရွာတွေကတော့ချင်းအမျိုးသားတွေနေထိုင်တဲ့ကျေးရွာအများစုနဲ့ရခိုင်ကျေးရွာတချို့ပါဝင်နေပြီးဘာကြောင့်ဒီလိုပိတ်ပင်ထားတယ်ဆိုတာတော့မသိရသေးဘူးလို့ဒေသခံတွေကပြောပါတယ်။ဒီလိုမိုးဥကျကာလမှာရိတ်ခါတည်ယူစုဆောင်ခွင့်မရရင်ကျေးရွာသားတွေအငတ်ပေးနဲ့ကြုံတွေ့ရနိုင်တယ်လို့လဲအမ်ဒီရာခန်တွေကပြောပါတယ်။ရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်ဖွဲ့ဝင်တို့တိုက်ပွဲဖြစ်ပွားခဲ့တဲ့2020ခုနှစ်ကလည်းအမ်မြို့နယ်ကကျေးရွာတချို့ကိုကုန်းလမ်းရင်လမ်းတွေပိတ်ပြီးအခုလိုဒေသခံတွေကိုစစ်ကောင်စီတပ်ဖွဲ့ကရိတ်ခါတည်ယူခွင့်တွေပိတ်ထားခဲ့ပါတယ်
။မွန်ပြည်တပ်ပါတီထိန်းချုပ်နယ်မြေမှာကျင်းပတဲ့မွန်မျိုးသားရေးရညီလာခံ2022ခုနှစ်ကနေဖက်ဒရယ်ပြည်ထောင်စုနဲ့မွန်ပြည်နယ်ဖွဲ့စည်းပုံချေခံမှုစစ်ဆန်းညှိနှိုင်းရေးဆွဲရေးဖွဲ့စည်းတာဝန်ပေးအပ်ခဲ့တာတွေအပါအဝင်ဆုံးဖြတ်ချက်ခုနှစ်ချက်ချမှတ်ခဲ့တယ်လို့ညီလာခံပြောရေးဆိုခွင့်ရှိသူမွန်ပြည်တပ်ပါတီဗဟိုလုံမှုဆောင်ဖွဲ့ဝင်နိုင်အောင်ငေကပြောပါတယ်ထို့အတူမွန်မျိုးသားဖွဲ့ချုပ်ဖွဲ့စည်းပုံမူကြမ်းကိုလည်းအတည်ပြုခဲ့ကြပြီးအဲ့ဒီဖွဲ့စည်းပုံကိုလက်ရှိပြည်စုပံကာရနဲ့ကန့်ညီစေဖို့ပြန်လည်သုံးတက်ပြီးမွန်မျိုးသားဖွဲ့ချုပ်ဖွဲ့စည်းဖို့အဖွဲ့ဆောင်ပါဝင်တဲ့အကောင်အထည်ဖော်ဆောင်ညှိနှိုင်းရေးဆွဲဖို့ကိုလည်းဖွဲ့စည်းတာဝန်ပေးအပ်ခဲ့တယ်လို့ဆိုပါတယ်။တပြင်းမွန်ဒေတာမှာမွန်မျိုးသားနဲ့တရားဝင်ယုံပေးရဲ့တတ်မှတ်ပေးရဲ့အတွက်ကြိုးပမ်းအထောက်တွားကြဖို့မွန်မျိုးသားနဲ့မှာမိမိတို့စန္ဒာနဲ့ယုံမတက်အလုပ်ပိတ်တွားကြဖို့အပါအဝင်အချက်တွေကိုမွန်မျိုးသားရေးရညီလာခံကဆုံးဖြတ်ခဲ့ကြပါတယ်။လေးရကြတဲ့မွန်မျိုးသားရေးရညီလာခံ2022ခုနှစ်ကိုမွန်ပြည်တပ်ပါတီထိန်းချုပ်နယ်မြေရေးချောင်းဖျားဒေတာရှိမွန်မျိုးသားပညာရေးဌာနပဟုညီစာစခန်းမှာမေလ5ရက်နေ့မှာကျင်းပခဲ့တာဖြစ်ပြီးတော့ရဟန်းတံဃာတော်တွေမွန်ပြည်တပ်ပါတီ NMSP မွန်ညီညွတ်ရေးပါတီ MUP အရက်ဖက်လူမှုအဖွဲ့အစည်းကိုစလဲတွေဖိတ်ကြားတင်ဖိတ်ကြားထိုက်တဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေအပြင်လှိလာသူအပါအဝင်လူ150ကျော်တက်ရောက်ခဲ့ကြပါတယ်
ရှမ်းပြည်အရှိပိုင်းတချီလိတ်မြို့ကစစ်မှုထမ်းဟောင်းတဦးပိုင်ဆိုင်တဲ့နာမည်ကြီးမီနီမတ်ဆိုင်ရှိမှာဘုံနှလုံးပေါက်ကွဲခဲ့တာကြောင့်လူ3ဦးဘုံးဆထိမှန်တန်ရာရခဲ့ကြပါတယ်မေလ9ရက်ည8နာရီမှာတစ်ကြိမ်8နာရီ20မိနစ်လောက်မှာတစ်ကြိမ်ဘုံနှလုံးပေါက်ကွဲခဲ့တာပါတချီလိတ်မြို့မှာရဲစစ်မှုထမ်းဟောင်းတဦးထံကနေမွေးရစေဝါရဘတန်းချီဖမ်းမိမှုကိုနေပြည်တော်ကနေအကြီးကဲတွေလာရောက်စစ်ဆေးမယ်ဆိုတဲ့သတင်းတွေထပ်ပေါ်ပြီးတဲ့နောက်ဘုံတွေဆက်တိုက်ပေါက်လာနေတာဖြစ်တယ်လို့ဒရခန်တွေကပြောပါတယ်ဘုံခွဲမှုလက်တဲကိုမတိရပေမဲ့ဘုံတစ်ကြိမ်ပေါက်ကွဲပြီးနောက်ပိုင်းစစ်ကောင်စီတပ်တွေကမြို့တွင်ရက်ွက်တွေမြို့ပြင်ကျေးလက်တွေအထိနေညမရွေးစစ်ကားကြီးနဲ့လက်ပတ်လုံခြုံရေးတင်းကျပ်ပြီးလမ်းသွားလမ်းလာလူထုကိုတားဆီးစစ်ဆေးမှုတွေလှုပ်ဆောင်လာနေပါတယ်
။မွန်ပြည်နယ်ပေးလင်းမြို့နယ်ကြောက်ဖြာကျေးရွာဘုံကြီးကျောင်းမှာတင်းရှောင်နေတဲ့စစ်ပေးရှောင်တွေကိုမေလ၈ရက်နေ့မှာစစ်ကောင်စီတပ်တွေကလူဓာတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်ခဲ့ပါတယ်။လေးကစစ်ကောင်စီတပ်စခန်းကိုစစ်ကူသွားနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကဖမ်းဆီးခေါ်ဆောင်သွားတာလို့ဒေသခံတွေကပြောပါတယ်အဲ့ဒီဖမ်းဆီးခေါ်ဆောင်သွားခံရတဲ့သူတွေထဲမှာအမျိုးသမီးတွေလည်းပါဝင်တယ်လို့အသက်မပြည့်သေးတဲ့ကလေးတွေလည်းပါဝင်ပြီးတက်လာတဲ့လမ်းတစ်လျှောက်မှာလည်းဒေသခံလူထုကိုလာတူဖမ်းဆီးခေါ်ဆောင်သွားတာရှိတယ်လို့ဒေသခံတွေကဆိုပါတယ်လေးကစခန်းကိုစစ်ကူတက်လာတဲ့အချိန်မှာလည်းနယ်မြေခံနယ်ခြားစောင့်တပ်ပြီးကြက်ကူညီနဲ့တက်လာတာဖြစ်ပြီးတော့စစ်ကောင်စီဖမ်းဆီးခေါ်ဆောင်သွားတဲ့ဒေသခံတချို့ကိုလည်း စီဝတ်စုံဝတ်ပေးတာတွေလည်းရှိတယ်လို့ KNU တထုံခရိုင်ဥက္ခရာပတိုစောစုံမြင့်ကပြောပါတယ်
စကိုင်းတိုင်းကလေးမြို့မှာမေလ17ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေတပ်ဆွဲထားတဲ့နေရာ3နေရာမှာ CNDF နဲ့ပူးပေါင်းတပ်ဖွဲ့တွေကအလင်းငတ်ဝင်ရောက်တိုက်ခိုက်ခဲ့ရမှာစစ်ကောင်စီတပ်သား9ဦးသေဆုံးပြီး5ဦးဒဏ်ရာရရှိခဲ့တယ်လို့ CNDF ဖက်ကပြောပါရယ်ကလေးမြို့ကတောင်ပီလာရက်ွက်လေးရက်ဆောင်ဝန်ထမ်းအိမ်ယာစမ်းမြို့ရက်ွက်ကမွေရည်ယုံနဲ့တဟန်းရက်ွက်နေကြာတိုက်အနီးကစစ်ကောင်စီတပ်ဆွဲထားတဲ့စခန်းတွေကို CNDFPDF ကလေး CSS GRF တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ရမှာထိခိုက်မှုများတယ်လို့ CNDF ကထုတ်ပြန်ထားပေမဲ့တိကျအတိပြုချက်တော့မရနိုင်သေးပါဘူးအဲ့ဒီပစ်ခတ်မှုမှာစစ်ကောင်စီတပ်ဖွဲ့ကလက်နက်ကြီးပစ်ခတ်တာကြောင့်တာဟန်းရက်ွက်ဈေးအနီး KT သမင်းဆိုင်အိမ်ပေါ်လက်နက်ကြီးကြီးကြောက်ပောက်ကွဲတာကြောင့်အိမ်ရှင်အမျိုးသမီးနဲ့သမီးငယ်တဦးဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်
အခုတော့သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။စစ်ကောင်စီကနေကျင်းပပြုလုပ်မဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတိုင်းသာလက်နက်ကန်အဖွဲ့ဝင်တချို့ကတက်ရောက်သွားမယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါရယ်။ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါရယ်ရှင်
။နတ်ဆက်ကစစ်ကောင်စီဥက္ကဋ္ဌဘူချုပ်မှုကြီးမင်းအောင်လှိုင်ဖိတ်ကြားထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုလက်ရှိအပြည့်အခွန်အဖွဲ့နဲ့ဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSD အဖွဲ့ဝင်၅ဖွဲ့တက်ရောက်မယ်လို့ပြောခွင့်ရပုဂ္ဂိုလ်ဘူမူကြီးစောကြောင်ညိုကအခုလိုပြောပါတယ်
။နတ်ကဥက္ကဋ္ဌကဒီနေ့ထိတ်ခေါ်ကံလန်းချက်အပေါ်မှာဘလို့သဘောထားဒီရှိရဆိုတာကိုအဲ့ဒီအကြောင်းအရာတစ်ခုကိုပဲကျွန်တော်တို့အဓိကထားပြီးတော့ရှင်းလင်းလိုက်တဲ့အခါကျတော့ကျေဘူဒဘောရပိတဲ့အဖွဲ့ငါဖွဲ့ကဒီပြည်ခိုင်အမျိုးသားလူမျိုးရေးပါတီပေါ့နော် ELP ရဲ့နောက်ပြီးတော့ DKB ပေါ့နော်နောက်ပြီးတော့ KNU KNL Peace Council ရဲ့နောက်ပြီးတော့ New Moon State Party နောက်ပြီးတော့ PNL ဘောကဒီငါဖွဲ့ကပေါ်တာပြီးပါတယ်ကျေဘူ
NCA လက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားစီယုံ KNU ချင်းမျိုးသားတပ်ဦး CNF နဲ့ကျောင်းသားတမတော် ABSDF တို့ကပါဝင်သည့်သူတွေမပါလို့တဲရောက်မှာမဟုတ်ဘူးလို့မေလ9ရက်နေ့မတိုင်ခင်ကသဘောထားတွေထုတ်ပြန်ခဲ့တာပါထို့အတူအမျိုးသားဒီမိုကရေစီမဟာမိတ်တမတော် NDAA မိုင်းလာကလည်းမိမိတို့အဖွဲ့ဆန္ဒအနေနဲ့တဲရောက်မယ်လို့ NDAA တွင်းရင်မှုဦးကြည်မြတ်ကဆိုပါတယ
်နိုင်ရေးကိစ္စတွေနိုင်ရေးနဲ့ဆွေးနွေးပွဲဆိုစပွဲပေါ်မှာဆွေးနွေးမယ်တဲ့မယ်ဆိုတော့တောက်ရှောက်ဆုံးဖြတ်ထားတာပဲကိုယ့်အဖွဲ့ရဲ့ကိုယ့်အမိနဲ့ပဲကိုယ့်ဆန္ဒနဲ့ပဲလုပ်တာပါကျွန်တော်တို့လည်းညီချင်းရဲ့ယူထားတာ130ကျော်ပြီအဲ့ဒါနဲ့အရင်ကကတိဝင်ခံထားတဲ့ပြခါရစေရဆိုပြခါရစေရပဲနောက်နိုင်ရေးဆွေးနွေးမယ်ဆိုလို့ရှိရင်နိုင်ရေးနဲ့ပဲဆွေးနွေးမှာပေါ့ဒီလိုပဲကောင်းတယ်ပြခါရင်းနဲ့ဆွေးနွေးရင်းနဲ့နိုင်ရေးနဲ့ရောသောရင်းနဲ့ဆိုတော့ဘယ်တော့မှပြီးနိုင်မှာမဟုတ်ပါဘူး
1962နဲ့1988ခုနှစ်အာဏာသိမ်းပြီးတဲ့ကာလတွေမှာလဲတိုင်းရနာလက်နက်ကင်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြုလုပ်ခဲ့ပြီးတိုင်းရနာအရေးကိုမြှင့်တင်ပေးတဲ့အောင်နဲ့သူတို့တက်တန်းရှိကြအောင်ဆွဲဆခဲ့တယ်လို့ပို့အိုမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ဒုဥက္ကဋ္ဌခွန်မြင့်ထုံးကအခုလိုတုံ့တက်ခဲ့ပါတယ်
1962ခုနှစ်ဗိုလ်ချုပ်ရေးဝန်တော်အာဏာသိမ်းတဲ့အချိန်တွေမှာရော1988ဒီလူကြီးတော့ဘုံပေါ်ပါပြီးတော့အာဏာသိမ်းတဲ့ဆရာနာသိမ်းတဲ့အချိန်ဒီမှာတော့စစ်တပ်ကဒီငြင်းငြင်းကြီးဖိတ်ခေါ်တာမျိုးတွေကိုလုပ်ပြီးတော့မှဒါသူတို့ရဲ့ဒီဆရာနာရှင်တင်းသက်တမ်းချေအောင်ဆွေးဆန့်ခဲ့တာတွေရှိပါတယ်။တနည်းအားဖြင့်ပြောတော့ဒီမိုကရေစီမျိုးကိုဖျက်ဆီးဖို့အတွက်တိုင်းသားရေးကိုထိုးတင်တာတိုင်းသားတွေအဲ့ချိန်မှာဗာနဲ့ဖိတ်ခေါ်လဲဆိုလို့ရှိရင်အလူကြီးစီးပွားရေးတွေကျွန်တော်တို့ခြိုက်တလောက်လာလုပ်ကြပါအဲဒါပေမဲ့လို့နိုင်ငံရေးတော့မဆွေးနွေးနဲ့
စစ်ကောင်စီဥက္ကဋ္ဌကလက်ရှိ2022ခုနှစ်ဟာငြိမ်းချမ်းရေးနှစ်ဖြစ်တဲ့အတွက်တိုင်းနိုင်ငံလုံးနဲ့နဲ့ကင်ပြစ်ပခါတွေချုပ်ငြိမ်းစေဖို့ဆောင်ရွက်သွားမှာဖြစ်ပြီးတိုင်းရင်းသားနဲ့နဲ့ကင်တော်လှန်ရေးခေါင်းဆောင်တွေနဲ့တူးချင်းသွေးဆောင်ဆွေးနွေးဖို့ဖိတ်ခေါ်တာလို့ဆိုပါတယ်ရှင
်။ဆက်ပြီးတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မဟာမုနိစစ်ဘေးရှောင်ဒုက္ခသည်စခန်းမှာလူအဆောင်ကနေမိလောင်မှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်လူပေါင်း1000နီးပါးလဲအိုးမဲ့အိမ်မဲ့ဖြစ်သွားခဲ့ရပါတယ်။လက်ရှိအခြေအနေမှာဒုက္ခသည်တွေဘလို့အခက်အခဲတွေရှိနေပြီးတော့ဘလို့အကူအညီတွေလိုအပ်နေလဲဆိုတာကိုမောင်အေးကနေစူးစီးတင်ဆက်ပေးထားပါရယ်ရှင
်။ရခိုင်ပြည်ကြောက်တော်မြို့နယ်မဟာမနိစိုက်ပိရှောက်စခန်းကမင်းပေးသားပြည်သူတွေလက်ရှိကြုံတွေ့နေရတဲ့အခြေအနေကိုမဟာမနိစိုက်ရှောက်စခန်းတာဝန်ခံဆရာတော်ကရခိုင်ဘာသာနဲ့အခုလိုမိန့်ပါတယ
်။အခုနေရမရှာပါသေးတဲ့ကကိုတို့ဒီဖိတ်လို့ပဲဒီခဲကြ
ီးဦးစင်းတို့ဒီမဟာနိဖရာနာမှာယထာဘုရားယုံရှိပါတယ်။အဲ့ဒီမှာပဲဖြစ်တယ်လို့ထားရပါတယ်။အခုတော့ပါမစီစဉ်လို့မရသေးဘူး။ ဥစင်းတို့ကကိုပိုင်ငွေနဲ့ဝယ်ပြီးတော့သူတို့ကိုချက်ကျွေးနေရတယ်
။အဲ့ဒီစိုက်ပိတ်လျှောက်စခန်းမှာမေလ9ရက်နေ့အာယုန်ဒရှိမှာပေါ်ဆာမင်းကနေစတန်လောက်ကျွန့်ခဲ့တာဖြစ်ပြီးလူနေအဆောင်260နဆောင်မိလောက်ကျွန့်ခဲ့တဲ့တော့လူပေါင်းတထောင်ကျော်လဲအိုမင်းအိမ်မင်းဖြစ်ခဲ့ရတာပါ။ဒီလိုမိလောက်မှုဖြစ်ပေါ်ခဲ့ပေမဲ့လူတွေနဲ့တရိတ်ဆန်တွေကတော့တစုံတရာထိခိုက်မှုမရှိဘူးလို့ကြောက်တော်မြုတ်ခန်တွေကပြောပါတယ်။လာရှိရှိမှာတော့စိုက်လျှောက်ဒုက္ခသည်စခန်းကမိမိဒုက္ခသည်တွေကိုပြည်နယ်ကောင်စီတာဝန်ရှိသူတွေနဲ့မြင့်သက်ဌာနကအရေးပေါ်စသောက်ဖို့နဲ့တကူရည်သက်ရှမ်းရေးပစ္စည်းတွေတပက်စာထောက်ပံ့ထားပြီးပုဂ္ဂလိကအလှူရှင်တချို့လည်းလာရောက်လှူဒါန်းတာရှိတယ်လို့သိရပါတယ်။ဒုက္ခသည်တွေကိုမိလောက်သွားတဲ့နေရာမှာပဲအလှူရှင်တွေရဲ့အကူအညီနဲ့ပြန်ပြည့်နေရာချထားပေးမယ်လို့စခန်းတာဝန်ရှိသူတဦးဖြစ်သူကိုသားကြီးကခုလိုပြောပါတယ်။
ကျွန်တော်ရနေရတာသဘောပေါက်ကျွန်တော်အကူအညီလိုလားတော့ဟာဒီဘူးကတိနေပေးသဘောပေါက
်စိုက်ပိတ်လျှောက်တွေတော့ WFP ကရိခာငွေထောက်ပံ့ဖို့နောက်ထပ်တပည့်ခန့်ကြာမှာဖြစ်ပြီးလူနေအဆောက်တွေစောက်ဖို့ ICRC ကိုအကူအညီတောင်းနေတယ်လို့ဗရာဟီတာလွတ်ကွက်နေသူတူဖြစ်တဲ့ဇာရဲဆရာဆရာဝေဟောင်အောင်ကသူရဲ့လူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်မဟာမင်းစိုက်ပိတ်လျှောက်စခန်းမှာငဂရာရွှေပြည်တိုက်ရွှေပြည်ဟောင်းအလေကျွမ်းကျောက်တောင်သာဇင်နဲ့မာလာစတဲ့ကြေးရွာပေါက်30ကျော်ကကြေးရွာသား1900ကျော်ဟာလွန်ခဲ့တဲ့2020ခုနှစ်မဲလာကလေးကရခိုင်တက်တော်အေအေနဲ့စိုက်ကောက်စီတက်တော်အကြဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စိုက်ပိတ်လျှောက်ဒုက္ခသည်တွေအဖြစ်ခိုလုံနေကြတာဖြစ်ပါတယ
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်အမြွနယ်မှာကြေးရွာပေါင်း90နီးပါးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကဆန်အပါဝင်ရိတ်ခတ်တဲယူခွင့်ကိုပိတ်ပင်ထားတဲ့အတွက်ဒေသခံတွေအခက်ကြုံနေရပါတယ်။မွန်ပြည်သက်ပါတီထိန်းချုပ်နယ်မြေမှာကျင်းပတဲ့မွန်အမျိုးသားရေးရညီလာခံ2022ကနေဖက်ဒရယ်ပြည်ထောင်စုနဲ့မွန်ပြည်နယ်ဖွဲ့စည်းပုံအခြေခံမူစစ်ဆက်ညှိနှိုင်းရေးဆွဲရေးဖွဲ့စည်းတာဝန်ပေးအပ်ခဲ့တာအပါဝင်ဆုံးဖြတ်ချက်9ချက်ကိုချမှတ်နိုင်ခဲ့ပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအမီပါ။
တိုင်းရင်းသတင်းထောက်တွေတင်ဆက်ပေးခဲ့တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်တောက်ကြမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတင်ပြပေးချင်ပါတယ်ရှင်။မြန်မာနိုင်ငံကကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကိုရွေးချယ်တင်မြှောက်ထားတဲ့အစိုးရအဖွဲ့ဖြစ်ထိတွေ့ဆက်ဆံမှုအရေးကြီးတဲ့အကြောင်းမလေးရှားနိုင်ငံသားဝင်ကြီးကမနေ့ကဘီနာနျူးစ်ဌာနနဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောဆိုတာကို RFA လွတ်လပ်တဲ့အာရှအသံကပြန်လည်ထုတ်လွှင့်ထားပါတယ်။မြန်မာစစ်ကောင်စီကိုအတိအမှတ်မပြုတဲ့အကြောင်းနဲ့အတိုက်ခံကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကိုရွေးကောက်ခံအစိုးရအဖြစ်အတိအမှတ်ပြုဖို့လိုတဲ့အကြောင်းမလေးရှားနိုင်ငံသားဝင်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းမလေးမေးလ်မှာဒီအဆိုပြုချက်အကြောင်းဖော်ပြခဲ့ကြတဲ့ကဒါဟာအစဉ်ချင်းမဲ့တာဝန်မဲ့ပြောဆိုချက်ဖြစ်တဲ့ဆိုပြီးမြမစစ်ကောင်စီဘက်ကတော့ကန့်ကွက်ထားပါတယ်ဒါဟာအကြမ်းဖက်မှုတွေကိုအားပေးရာရောက်နိုင်တဲ့အဆိုပြုချက်ဆိုပြီးကန့်ကွက်ထားတာဖြစ်ပါတယ်ဒီကိနေ့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာကျင်းပတဲ့အာဆီယံအမေရိကန်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ရှိနေကြတဲ့အာဆီယံခေါင်းဆောင်တွေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့ဝါရှင်တန် DC မြို့တော်မှာတဦးချင်းတီးကြစီတွေ့ဆုံသွားဖို့ရှိပါတယ်လို့အမေရိကန်အစိုးရအဆင့်မြင့်အရာရှိတဦးကမနေ့ဗုဒ္ဓဖူးနေ့ကပြောကြားလိုက်ပါတယ်မေလ12ရက်နဲ့13ရက်နေ့ဒီမှာနှစ်ရက်ကြာကျင်းပမယ်ဒီအမေရိကန်အာဆီယံထိပ်သီးစီဝေးပွဲအတွင်းမှာတော့မြန်မာနိုင်ငံကိုစားပြုနေရာမှာခုံအလွတ်ချထားဖို့ကိုလည်းအာဆီယံနဲ့ဆွေးနွေးခဲ့တယ်လို့အမည်မဖော်လိုတဲ့အမေရိကန်အစိုးရအရာရှိပြောကြားတာကိုကိုးကားပြီးတော့ရိုက်တာသတင်းမှာရေးသားပါတယ်မြန်မာစစ်ကောင်စီဟာအာဆီယံဘုံသဘောတူညီချက်ကိုအကောင့်ထဲဖော်ဖို့ပြက်ကွက်တာကြောင့်လို့ဆိုပြီးထိပ်သီးဆွေးနွေးပွဲတွေမှာမြန်မာစစ်ကောင်စီရဲ့အကြီးအကဲကိုမဖိတ်ဖို့အာဆီယံတွင်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒါကြောင့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီကတက်ရောက်ခွင့်မရှိပါဘူးရှင်အမေရိကန်ပြည်ထောင်စုအနေနဲ့မြမအရေးအာဆီယံဘုံသဘောတူညီချက်တွေကိုထောက်ခံပြီးတော့သက်ဆိုင်ရာအစုအဖွဲ့အလုံးနဲ့ဆက်သွယ်ဆောင်ရွက်နေသလိုမြမအရေးဖြည့်ရှင်ဖို့အကြံပြုချက်တွေအလုံးကိုလည်းကြိုဆိုတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးဂျွန်ဖတ်က VOE နဲ့တည်သက်မေးမြန်းခန်းမှာတွေ့ဆုံခဲ့ပါတယ်ရှင်။ NUG ဂျားကာလအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မဟောင်းက အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်ဒီရှာမတ်နဲ့ဒီကနေ့ဝါရှင်တန်ဒီစီမြို့တော်မှာတွေ့ဆုံမှုရှိပါတယ်ရှင်။အမေရိကန်နိုင်ငံဝါရှင်တန်ဒီစီမြို့တော်မှာနှစ်ရက်ကြာကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပနေချိန်အတွင်းမှာဒေါ်စင်မာအောင်ဟာဝါရှင်တန်ဒီစီမြို့တော်ကိုရောက်ရှိနေတာဖြစ်ပါတယ်။မေလ12ရက်နေ့ကြာသပတေးနေ့ညရဲ့သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကအလိမ်မာဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာတွေကတော့ National Kali နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လူရဆန္ဒပြကြပါစေရှင်။
This program has come to you from the Voice of America, Washington.